Welcome to the Voice of America in Burmese.
မြန်မာညချမ်းပါခင်ဗျာအမေရိကန်ပြည်တော်စုဝါရှင်တန်ဒီစီမြို့တော်ပဲ VOA အမေရိကန်တန်ကနေ2019ခုနှစ်စက်တင်ဘာ5ရက်ခြာသာရင်းနေ့ညပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းလိုမီတာ25 32 51နဲ့လိုင်းလိုမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းထိုင်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းပါဒီညနားဆက်မယ့်သတင်းတွေမှာတော့ဟာရီကိန်းမုန်တိုင်းဒိုရီယန်ကြောင့်ထိခိုက်ပျက်စီးရတဲ့ဘာမားနိုင်ငံမှာပြန်လည်ထူထောင်ရင်းနဲ့ကယ်ဆယ်ရေးလုပ်ငန်းတွေအတွက်စံကိုဆောင်ရွက်မယ်ကြောင်းဝန်ကြီးချုပ်ကကတိပေးလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရာပြောင်းရင်လက်မခံကြဖို့တိုက်တွန်းနေတယ်ဆိုတဲ့ဆက်ဆွဲချက်နဲ့အကူအညီပေးရဖို့နှစ်ဖွဲ့ကိုဘင်္ဂလားဒေ့ရှ်အနာဘဏ်ကလုပ်ငန်းတွေလုပ်ခွင့်ပေးလိုက်ပါတယ်။စားရနိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မှောင်နဲ့သူကြီးညာပြီးတော့မှာပါ
။ဟုတ်ကဲ့ပါသတင်းတွေပြီးနောက်ဆင်ရမယ့်ထဲမှာတော့ပြီးခဲ့တဲ့သတင်းပတ်တွေတွေ့တိုက်ပွဲတွေဖြစ်ပွားခဲ့တဲ့ချန်ပီယံမြောက်ပိုင်းကအချင်းလေးနဲ့ပတ်သက်ပြီး
အဲပုံမှန်သွားလာနေကြပြီတမန်လို့ဖြစ်တော့မင်းကဟောကြမှာတောင်းဘူးတာဝါတိုင်းနားလေရှိရင်းလားမင်းကဘာသာမှမကြောက်ဘူ
းဘူဆယ်မျိုးကဒေသခံတူပြောတော့တာဖြစ်ပါတယ်ဒီအကြောင်းပြေဆုံးကိုမကြခင်မှာနားဆင်ရမှာပါဒါပြင်ပဋိပက္ခတွေဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကပညာရေးအခြေအနေစိုးစိုးဝါးဝါးနှိမ့်ချလာနေတဲ့အကြောင်းတခါပြည်တွင်းမှာရွှေဈေးတွေစနေတင်လောက်အောင်ကိုတရည်တက်နေတဲ့အကြောင်းပါဝင်အမေရိကန်နဲ့ထိုင်ဝမ်နိုင်ငံဆက်ဆံရေးနဲ့ဆိုင်တဲ့သတင်းတော်တစ်ပုဒ်ကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်ဒီကြောင်းနေမတင်ဆက်ခင်ပါအခုနောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်စုမြတ်မလို့ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ဟာရီကိန်းမုန်တိုင်းဒိုရီယန်ပြင်းထန်ဝင်ရောက်တိုက်ခတ်ခဲ့ရာကအကြီးအကျယ်ထိခိုက်ပျက်စီးခဲ့ရတဲ့ဘာမားနိုင်ငံမှာပြန်လည်ထူထောင်ရင်းနဲ့ကယ်ဆယ်ရေးလုပ်ငန်းတွေအတွက်အစွမ်းကုန်ဆောင်ရွက်သွားမယ်ကြောင်းဝန်ကြီးချုပ်ယူဘတ်မင်းနစ်ကကတိပြုပြောဆိုလိုက်ပါတယ်ဂရန်ဘာမားနဲ့အဘကုတ်ကျွန်းတွေမှာနေရနိဗ္ဗာန်မိုးတိုက်တန်ရေးကြီးမှုတွေတနအိ195ကီလိုမီတာအထိလေပြင်းတက်ခတ်မှုတွေနဲ့မုန်တိုင်းတန်ကြီးကျယ်ခံပြီးနောက်ထိခိုက်ပျက်စီးမှုနောက်ဆုံးအခြေအနေတွေကိုဒီကနေ့နောက်ထပ်ကြားလိမ့်မယ်လို့လည်းခန့်မှန်းထားကြတာပါမင်းတို့ကဒင်းစာရှင်းလင်းပွဲအတွင်းမှာတော့အဖကုတ်ကျွန်းမှာတင်သုံးသူ20တိရှိတဲ့အကြောင်းဝန်ကြီးချုပ်ကတီးပြခဲ့ပြီးတင်သုံးသူရေးတွေ့ရာတည်တဲ့ပုံများနိုင်တယ်လို့လည်းခန့်မှန်းထားကြပါတယ်ဝန်ကြီးချုပ်ကတော့အန်ဒီရဲ့ကြုံရသူတွေကိုကတင်မှုအစားအစာပြည့်လည်နေသူတွေကိုထောက်ပံ့မှုနေစရာအိမ်ရှိရတဲ့သူတွေကိုခိုးလုံစရာပေးဖို့အစွမ်းကုန်ကြိုးစားမှဖြစ်ကြောင်းဒင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တာပါပုံမှန်ချင်းနေပြန်ရောက်တဲ့အထိနေရောညပါကြိုးပမ်းသွားမယ်လို့လည်းကတိပြုပြောဆိုခဲ့ပါတယ်
ဟောင်ကောင်မှာညင်ပွားစရာဥပဒေကြမ်းကိုပြန်ရုပ်သိမ်းရေးဆုံးဖြတ်ချက်ဟာအောင်ကောင်ဆိုရရဲ့ဆုံးဖြတ်ချက်သာဖြစ်တယ်လို့အစိုးရကောင်စာအုပ်ချုပ်ရေးမှူးကယ်ရီလမ်ကပြောကြားခဲ့ပါတယ်။ရာဇဝတ်မှုကျူးလွန်တယ်လို့မတင်ကားသူတွေကိုတရုတ်ပြည်မှာကြီးစီလွှဲပြောင်းပေးရေးဥပဒေကြမ်းကိုလွှတ်တော်မှာအဆိုပြုခဲ့တာကြောင့်ဟောင်ကောင်မှာသတင်းပတ်နဲ့ချီဆန္ဒပြပွဲတွေဖြစ်ပွားခဲ့ပါတယ်။ပုံထူးနေ့ကတော့ဒီအဆိုပြုချက်ကိုလုံးဝရုပ်သိမ်းခဲ့ပါတယ်။ဒီဆုံးဖြတ်ချက်အပေါ်တရုတ်ပြည်မှာကြီးအစိုးရကနားလည်ထောက်ခံတယ်လို့ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအုပ်ချုပ်ရေးမှူးကယ်ရီလမ်ကပြောပါတယ်။ဟောင်ကောင်မှာတည်ငြိမ်အေးချမ်းမှုပြန်လည်တည်ဆောက်နိုင်ဖို့ဆန္ဒပြသူတွေအနေနဲ့အကြမ်းဖက်လုပ်ရက်ကိုရပ်ဖို့နဲ့ဥပဒေအတိုင်းကြက်ကြက်မမတ်ဆောင်ရွက်ရမယ်လို့လည်းသူကသတင်းစာရှင်းလင်းပွဲမှာပြောသွားပါရယ်။ဟောင်ကောင်မှာဒီအငင်းပွားစရာဥပဒေကြမ်းရုပ်သိမ်းရေးအပါအဝင်အဓိကတောင်းဆိုချက်၅ခုကိုဆန္ဒပြခေါင်းဆောင်တွေဘက်ကတောင်းဆိုထားပါရယ်။အုပ်ချုပ်ရေးမှူးကယ်ရီလမ်ကတော့တချို့တောင်းဆိုချက်တွေကဥပဒေနဲ့မညီတဲ့အတွက်မလိုက်ရောနိုင်ဘူးလို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာတုံ့ပြန်သွားခဲ့ပါရယ်။ဟောင်ကောင်မှာဆန္ဒပြပွဲတွေကျွမ်းလာတဲ့ကစတင်ခဲ့တာဖြစ်ပြီးခုနောက်ပိုင်းမှာတော့ရဲတွေနဲ့ဆန္ဒပြသူတွေကြားမှာထိတ်တန့်ရင်ဆိုင်မှုတွေများလာတယ်လို့ဆန္ဒပြသူတွေဘက်ကဒီမိုကရေစီအခွင့်အရေးတောင်းဆိုမှုတွေလည်းပို့ပြီးတော့ကျေလောင်လာနေပါတယ်
။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့မှာတာဝန်ထမ်းဆောင်နေစဉ်ဒီကနေ့ပဲအမေရိကန်နဲ့ရိုမေးနီးယားစစ်သည်တဦးစီတိုက်ဆုံသွားတဲ့အကြောင်းမြောက်အတ္တလန္တစ်စာချုပ်ဖွဲ့နေတိုးဦးဆောင်တဲ့ညွန်မောင်းဖွဲ့ကပြောလိုက်ပါတယ်။ခုနောက်ဆုံးတိုက်ဆုံမှုနဲ့ပါဆိုရင်တော့ဒီနှစ်ထဲမှာအမေရိကန်စစ်သည်ကြာဆုံးသူရေတွေ16ဦးထိရှိသွားပါပြီ။ကဘူးမျိုးတော်ကအထူးကံကာဗွန်ခွဲတက်ခဲမှုဟာသူ့လက်ချက်ဖြစ်တဲ့ကြောင့်တာလီဘန်စစ်သွေးကြတွေကပြောဆိုပြီးနိုင်ပိုင်းကျန်မှာပဲမဟာမိတ်ဖွဲ့ရဲ့အတီးပြည့်ချက်ထွက်ပေါ်ခဲ့တာပါတာလီဘန်ဖွဲ့ကတော့တက်ခဲမှုတွေနိုင်ငံသားတွေနဲ့ဒေသခံစစ်သည်တွေတိုက်ဆုံနေကြောင်းပြောဆိုထားပါတယ်အာဖဂန်ပြည်ရဲ့ဝန်ကြီးဌာနပြောခွင့်ရသူနာစရာရာခမီကတော့ပောက်ကွဲမှုကြောင့်10ဦးသေ42ယောက်ဒဏ်ရာရကြောင်းကြေညာချက်ထုတ်ပြန်ပြောဆိုထားပြီးတိုက်ဆုံသူအလုံးဟာအရက်သားတွေဖြစ်ကြောင်းလည်းပြောဆိုခဲ့တာပါနီတိုယုံချုပ်အမေရိကန်တန်ယုံနဲ့အာဖဂန်ထောက်လိုင်းအေဂျင်စီတို့ရှိရာမြို့လယ်ကောင်ကပေါက်ကွဲမှုတွင်ကားတော်တော်များနဲ့ဆိုင်တွေလည်းထိခိုက်ပျက်စီးခဲ့ပါတယ်။နိုင်ငံရှိပိုင်းလိုကာပြည်နယ်ကအာဖဂန်နဲ့နိုင်ငံခြားကွန်ဆယ်တွေတက်ရောက်နေကြတဲ့လွန်ကျွေးဆရာညီလာခံအနီးဒီကနေ့ကားပုံခွဲတက်ခိုက်မှုကလည်းသူ့လက်ချက်ဖြစ်တဲ့အကြောင်းတာလီဘန်အဖွဲ့ကကြေညာခဲ့တာပါ။တက်ခိုက်မှုတွင်အရသာ၄ဦးသေဆုံးပြီး၁၁ဦးဒဏ်ရာရရှိခဲ့ကြောင်းလည်းအာဖဂန်တာဝန်ရှိသူတွေကပြောဆိုထားကြပါတယ်။
ပရိတ်နိုင်ငံအီးအူရောပသမဂ္ဂရဲကလည်းနှုတ်ထွက်ရေးနဲ့ပတ်သက်လို့အစိုးရရဲ့မူဝါဒရေးပေါ်ပါလီမန်မှာဆက်တိုက်ပေးချခံခဲ့ရပြီတဲ့နောက်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ဟာဒီကနေ့ပရိတ်ပြည်သူတွေကိုမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။ပရိတ်နှုတ်ထွက်ရေးအတွက်ပြည်သူတွေရဲ့သဘောထားရွေးချယ်မှုကိုပြနိုင်ဖို့အထွေထွေရွေးကောက်ပွဲကိုအချိန်ဆချင်းပါတဲ့လို့ဝန်ကြီးချုပ ဥပဒေအတည်ဖြစ်သွားခဲ့ရင်ဝန်ကြီးချုပ်ဂျွန်ဆန်အနေနဲ့ဘရစ်ဂျွန်ဆန်အစိုးရအတွက်ထပ်ပြီးတော့အကြံရိုက်စရာဖြစ်နေပါတယ်။ ဥပဒေအတည်ဖြစ်သွားခဲ့ရင်ဝန်ကြီးချုပ်ဂျွန်ဆန်အနေနဲ့ဗြိတိန်နှုတ်ထွက်ဖို့နောက်ဆုံးတတ်မှတ်ရဲ့အောက်တိုဘာ30ရက်စာနောက်ထပ်ရက်ဆိုင်ပေးဖို့EU ကောင်ဆောင်တွေကိုတောင်းဆိုရမှာပါ။ဒါကြောင့်လောလောဆယ်နောက်ဆုံးတတ်မှတ်ထားတဲ့ရက်မှာပဲEU တွေကမဖြစ်မနေထွက်မယ်လို့ပြောထားတဲ့ဝန်ကြီးချုပ်ဂျွန်ဆန်ကအထွေထွေရွေးကောက်ပွဲကိုစောပြီးတော့အောက်တိုဘာ15ရက်မှာကျင်းပနိုင်ရ Winji Joe Johnson Ha, Conservative Party, Lodo Amat Dawinganiyo, Governor Winji Yarugani Badigani, no threat to Avari.
And then Yabe Yamavada season ago. Now I go Nagani, say Naiti. I do me down the singer, kilohertz did the good tonga. I do me down the neck, kilohertz go don't contona. I do me down Nazi, kilohertz nashi singaroji. Send it in a room, I know me daddy Yakuze, kilohertz singer, Kongaran if you're told me.
You make it and Yamavai season here. Jagabin and Yabadini who sell it in Yanivare. Runya took other in Yapi, Lem Kanjago, Titoni, Resurus, Swetchene, Kuni P, Ponapo, Bingarishan, Niga, Lungani, Lukum Pile Bae, which I ring a season here, the Yapian Puyusin, Maumin Pia, Tutu Pigre, Sure, Swetchene, American Chisai, Advantage Pompuin, Kuni P Agency, EDEANE, Bingarish Chisai, and Makazu, Islamic Porugu, Lungan Lukum Pile Jao, Togada Scanishia, Cox Mazari, Uchoyemu, Kame Hussein, Kukabi, Yapi Dringa, Popia Giraba. ကျွန်တော်ကအားလုံးကိုချက်ချင်းရဆိုင်မှုနဲ့ဘဏ္ဍာရေးအဆင့်ဝင်လွှဲပြောင်းမှုကိုတာမြင်ဖို့အမိန့်ထုတ်ခဲ့တယ်လို့လည်းဆိုပါတယ်ဒုက္ခသည်နေရာပြင်ရေးဘင်္ဂလားဒေ့ရှ်နိုင်ငံမှာစုအားလို့ပြီးခဲ့တဲ့လရဲ့ဒုတိယအကြိမ်ဖြစ်စီစဉ်ခဲ့ကြပြီမဲ့အောင်မြင်မှုမရတဲ့ဖြစ်ခဲ့ပြီးနောက်မှာပဲအာဏာမဏိဘက်ကပြည်အားရေးထွက်ပေါ်လာတာပါတိုင်းနဲ့ချီရဲ့ရိုဟင်ဂျာတွေက
ဘဟု ခွာဆက်တွေကို ပြန်လည် လက်ပတ်သွားမယ် အကြောင်းနဲ့ nuclear လက်နက် ထုတ်လုပ်နိုင်တဲ့ အထိ တိုးမြှင့် လောက်ဆောင်သွားမယ် အကြောင်း Iran သမ္မတ Hassan Rouhani က ကြေညာခဲ့ပါတယ် Iran နဲ့ကမ္ဘာအရာကြီးနိုင်ငံတွေကြား 2015 ခုနှစ်က ရရှိခဲ့တဲ့ သဘောတူစာချုပ်အရာ Iran အနေနဲ့ nuclear ဆက်ရုံ နှစ်ခုမှရှိတဲ့ ဘဟု ခွာဆက် အရေးအတွက်ကို ကန့်တတ်ပြီး အနည်းအချင်းကိုသာ အသုံးပြုခွင့် ပေးထားပါတယ် ဒါပေမဲ့ အစစ်မြင့် ဘဟု ခွာဆက်တွေ အအောင်မြင်မြင် လက်ပတ်နိုင်မယ် ဆိုရင် အနုမြူပုံး လုပ်ဖို့ လိုအပ်တဲ့ uranium တွေကို ခက်မြန်မြန် ထုတ်လုပ်နိုင်တော့မှာ ဖြစ်ပါတယ် nuclear ဆက်ရုံတွေ အတွက် လိုအပ်တဲ့ လောင်စာရဖို့ uranium ကို တန့်စင်မှာ ဖြစ်တယ် လို့ Iran ဘက်ကတော့ ဆိုပါတယ် Iran နိုင်ငံရဲ့ အခွင့်အရေးနဲ့ အကျိုးစီးပွား ကာကွယ်ဖို့ လိုအပ်တာ မှန်သမျှ လုပ်သွားမှာ ဖြစ်ပြီး အခု ဘဟု ခွာဆက်တွေ လက်ပတ်မဲ့ ကိစ္စဟာလည်း Iran အနေနဲ့ 2015 nuclear သဘောတူညီချက်ကို လိုက်နက် ဆောင်ရွက်တော့မှာ မဟုတ်ကြောင်း နောက်တစ်ဆင့် တိုးပြသလိုက်တာ ဖြစ်တယ် လို့ သမ္မတ Rouhani က ပြောပါတယ် 2015 သဘောတူညီချက်အရ Iran ဘက်က nuclear အစီအစဉ်တွေကို ရှောင်ချပြီးတော့ ဒီအတွက် နိုင်ငံတကာက Iran ပေါ် ချမှတ်ထားတဲ့ ပိတ်ဆို အရေးယူမှုတွေကို ဖြေလျှော့ပေးရမှာပါ 2018 ခုနှစ်မှာတော့ စာချုပ်ထဲကနေ American က နှုတ်ထွက်ပြီး တန်ခတ်မှုတွေကို ပြန်လည် ချမှတ်ခဲ့ပါတယ် ဒီတန်ခတ်မှုတွေကို ကျော်လွှားပေးနိုင်ဖို့ စာချုပ်ပါ ဥရောပနိုင်ငံတွေက ကူညီပေးပါ လို့ Iran က တောင်းဆိုနေပါတယ်
American နဲ့တရုတ်နိုင်ငံကကိုယ်စားလှယ်ရှိလာတဲ့ကုန်သွယ်ရေးဆိုင်ရာအစီအစဉ်ဆွေးနွေးမှုတွေပြန်လည်ဆက်တင်မယ်အကြောင်း တရုတ်ကုသရေးရောင်းဝယ်ဝန်ကြီးဌာနကဒီနေ့ပဲပြောလိုက်ပါတယ်။သွေးငုံငွေနဲ့အပြန်အလှန်တိုးမြှင့်ကောက်ခံမှုကြေညာပြီးရပိုင်ချာမှာပဲဆွေးနွေးမဲ့အစီအစဉ်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။တရုတ်ကုန်သွယ်ရေးဆိုင်ရာအစီအစဉ်ဆက်ဆက်ညီနန်းသူလီဝင်း အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လက်တစ်စားဗနိုင်းဝန်ကြီးစတီဗင်မနူချင်တို့တယ်လီဖုန်းကတဆင့်ဆွေးနွေးပြီးဝါရှင်တန်မှာတွေ့ဆုံဖို့ဆုံးဖြတ်ခဲ့တာဖြစ်ကြောင်းလည်းတရုတ်နိုင်ငံကပြောဆိုခဲ့တာပါဆွေးနွေးပွဲဖြစ်လာမဲ့အချိန်တွေဖန်တီးဖို့နှစ်နိုင်ငံစလုံးကဆန္ဒရှိနေကြတယ်လို့လည်းတရုတ်ကုသရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်အောက်တိုဘာလထဲမှာတွေ့ဆုံရင်ဒီလနောက်ပိုင်းမှာလည်းအငြင်းအဆင်ဆွေးနွေးဖို့စီစဉ်ထားကြတာပါနိုင်ငံခြားကုန်သွယ်ရေးတင်မာမှုတွေကြောင့်ဗနိုင်းစည်းကွက်မှာမရေမရအခြေအနေတွေကြုံရလို့တွင်းဝန်ဝန်တွေတုံ့ပြန်ခဲ့ရင်ကြုံရမယ့်အခြေအနေတွေလည်းကုမ္ပဏီတွေကြိုတင်ပြင်ဆင်နေကြပါတယ်
မိုဇမ်ဘိတ်နိုင်ငံမှာပူတူမျိုးတော်မှာရောက်နေတဲ့ပိုယဟမင်းကြီးဖရန်စစ်ဟာတမရဖိလစ်ပင်းညူစီနဲ့ဒီကနေ့တွေ့ဆုံပါတယ်ပြည်တွင်းစစ်ပွဲတံခံထားရတဲ့မိုဇမ်ဘိတ်နိုင်ငံအနေနဲ့ခက်ခက်ခဲခဲရရှိထားတဲ့ငြိမ်းချမ်းရေးကိုထိန်းသိမ်းဖို့နဲ့အားလုံးအတွက်တန်းတူအခွင့်အရေးရရှိရေးကြိုးစားဖို့အတွက်ပိုယဟမင်းကြီးကတမရအိမ်တော်မှာမိန့်ခွန်းပြောကြားခဲ့ပါတယ်အဲဒီနောက်မှာတော့ပိုယဟမင်းကြီးဟာမက်ချက်ကင်အာဇာကွင်းကြီးမှာပြုလုပ်တဲ့ဘာသာပေါင်းစုံတွေ့ဆုံပွဲကိုတက်ရောက်ပါတယ်၃ရက်ကြာမိုဇမ်ဘိတ်နိုင်ငံခီးစဉ်တွင်မှပိုယဟမင်းကြီးကလွှတ်တော်အမတ်တွေလူငယ်ကောင်းဆောင်တွေဘာသာရေးကောင်းဆောင်တွေနဲ့တွေ့ဆုံနေပါတယ်။တောက်ကြနေကြရင်တော့ပိုယဟမင်းကြီးဥဆောင်ပြီးတော့ဝတ်ပြုဆူတောင်းပွဲကြီးတစ်ခုကိုပြုလုပ်မှာဖြစ်ပါတယ်။ဆင်းရဲမွဲတေမှုအာဂရိလိုက်စားမှုတို့ပပျောက်ရေးအပြင်ကမ္ဘာရာသီဥတုဖောက်ပြန်ပြောင်းလဲနေတဲ့ကိစ္စတွေကိုမီးမောင်းထိုးပြဖို့ရည်ရွယ်တဲ့အနေနဲ့အခုအာဖရိကခီးစဉ်အတွင်းမှာမဒါဂါစကာနဲ့မော်ရီရှက်နိုင်ငံတွေကိုလည်းတွားရောက်မှာဖြစ်ပါတယ်ရှင
်။သောသောသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့ internet ဆက်မလာဖြစ်တဲ့ mummy.voanews.com မှာလွှင့်နေတဲ့ချိန်နဲ့တပြိုင်တည်းနားဆင်နိုင်သလို VOA ရဲ့ Facebook ဆောင်မျက်နှာကနေလည်းထိုင်ရနားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာပါ။အရင်ဆုံးတော့ချမ်းပြည်နယ်မြောက်ပိုင်းကလုံခြုံရေးအခြေအနေနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။ရပောင်း20ကျော်ချာမတိမကျိန်ဖြစ်ခဲ့တဲ့တရုတ်ဝင်မာနယ်ဆက်ကုံသွေးလမ်းဖြစ်တဲ့မလေးလာရှိုးမူဆယ်ပြည်တော်စုလမ်းဟာဒီကနေ့မှတော့အခြေအနေဟာငြိမ်သက်လာပြီးတော့အသွာအလာတွေပုံမှန်ဖြစ်လာနေပါပြီ။ညနေ4နာရီလောက်ထိနောက်ဆုံးရရှိတဲ့သတင်းတွေအရဆိုရင်တော့ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတိုက်ပွဲဖြစ်ပွားခဲ့တာမရှိခဲ့ပါဘူး။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော့ခူမိုးစော်ကအပြည့်အစုံပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဟုတ်ကဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့ KNLA တန်းပလောင် MNDA ကိုကန်နဲ့ AA ရခိုင်တပ်ဖွဲ့တွေကထိုးစစ်ဆင်တိုက်ခိုက်တာတွေရဆိုင်ကြောင်းဒီလ2ရက်နေ့ကထုတ်ပြန်လိုက်တဲ့နောက်မန္တလေးလာရှုံမူဆယ်လမ်းဟာဒီကနေ့ကားသွားလာတွေပုံမှန်လိုပြန်ဖြစ်လာနေပါတဲ့ပြီးခဲ့တဲ့ရက်ပိုင်းတွေကတော့ကုတ်ခိုင်မျိုးအထက်နန်းကုတ်ရွာအနားမှာမကြာခဏကားပိတ်ဆို့တာတွေရှိခဲ့ပြီးဒီနေ့အချိန်တွေကိုတော့ကုတ်ခိုင်မျိုးကဒေသခံတဦးကအခုလိုပြောပါတယ်
တားခင်းနေကောင်းတယ်တက်ကောင်းအဆင်ကောင်းရှိတယ်ဆင်ကောင်းတက်ကောင်းအများကြီ
းမူဆယ်မျိုးမှာလဲကားတွေပုံမှန်ဝင်ထွက်ရှိနေတယ်လို့မူဆယ်မျိုးကန်တဦးကပြောပါတယ
်အဲပုံမှန်သွားလာနေကြပြီဘာမှဖြစ်တော့မင်းကဥစ္စာမချောင်းဘူးတော်ဝါလိုက်နာလေရှိရင်းသားမင်းကဘာသာမှမကြောက်ဘူး
DNLA ကတန်းပလောင်တပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကတော့မနေ့ကရှုခင်းတာအနီးမှာတိုက်ပွဲဖြစ်ပွားတယ်ဆိုတဲ့သတင်းမရရှိကြောင်းပြောဆိုပြီးဒီနေ့တိုက်ပွဲအခြေအနေကိုသူကအခုလိုဆက်ပြောပါတယ
်။အာဒီနေ့တော့ဘာမှသတင်းမတက်လာသေးဘူး။အာတိုက်ပွဲတော့ချီဆမှုမရှိဘူး။နော်ဒီတပ်ဘက်ကတော့အာသူစီကတော့ပုံမှန်တော့ဒီလက်လက်နဲ့အာကျွန်တော်ကမှလည်းတရားပါပဲ။သူလက်အာလှုပ်ရှားမှုတော့ရှိ
လာရှိုမျိုးပြည်နယ်ရဲတပ်ဖွဲ့မှုယုံနဲ့ကုတ်ခိုင်မျိုးနယ်ရဲတပ်ဖွဲ့ကိုလမ်းချနေတဲ့တိုက်ပွဲအခြေအနေဆက်သွယ်မေးမြန်းရမှာကားတွေပုံမှန်သွာလာနေကြောင်းနဲ့တိုက်ပွဲဖြစ်ပွားတာမရှိကြောင်းဖြေဆိုပါတယ်။မြောက်ပိုင်းမဟာမိတ်အဖွဲ့တွေဘက်ကထိုးစစ်ရပ်ဆိုင်းကြောင်းကြေညာပြီးတဲ့နောက်ပြည်တော်စုလမ်းမကြီးဟာပြန်လည်တည်ငြိမ်စပြုလာပေမဲ့ဒေသခံတွေနဲ့ခီးသွွားပြည်သူတွေအကြမ်းပါတော့စိုးရိမ်စိတ်တွေရှိနေစေဖြစ်ပါတယ်။နဘကမျိုးကမြစ်တရှင်ပရာဟိတအဖွဲ့ကတာဝန်ရှိသူတူဦးကတော့လက်ရှိအခြေအနေပေါ်မှာသူ့အမြင်ကိုအခုလိုပြောဆိုပါတယ်
အဲသူတို့လိုချင်တဲ့တပ်နေရာစာထားမှုအပိုင်းတွေမရသေးရတော့လုံလုံရရသုတ်သေးမှာတော့မဟုတ်ဘူးပြထိုးစစ်ရက်တယ်ဆိုလဲတော့ဘာလို့ဆိုဟိုအတန်ကြီးကဟိုနားကြဒီနားကြကြားနေတုံးပဲလေဟိုဟိုနားမှာတော့ဟိုဘက်ကအင်အားဘလောက်ဖြည့်ပြန်တယ်ဒီနားမှာလည်းနားမှာအင်အားဘလောက်ဖြည့်ပြန်နေလဲနဲ့အင်အားတွေကတော့ဖြည့်နေကြတာဆိုတော့သူတို့လိုချင်တဲ့တိုင်းတာမရသေးသေးတော့ပြီးသေးမှမထင်ဘူးဗျာတနည်းအားမို့တနည်းအားကြားနေရမှာပဲမနည်းအားတနည်းအားတော့လုံးလုံးကိုဘာသာမှကိုမကြားလေအောင်ကြာတော်တော်ကောင်းတယ်
သုံးရက်နေ့ညပိုင်းကနန်းကွရွာနီးမှာကားခုနှစ်စီးမီးလောင်ပျက်စီးတာနဲ့ပတ်သက်လို့မြောက်ပိုင်းမဟာမိတ်အဖွဲ့၃ဘွဲ့ကတိုက်ပွဲဖြစ်ပွားစဉ်ထိခိုက်တာဖြစ်ကြောင်းသတင်းထုတ်ပြန်တာရှိပေမဲ့အခင်းဖြစ်ပွားစဉ်ရှိနေသူရင်ပေါင်းတွေကတော့လက်နက်ကင်တွေကမီးရှို့ခဲ့တာဖြစ်ကြောင်းပြောပါတယ် Leshi Okulagani Satingere, Shempi Nemiao Type Yatidu, Sakona Ute Zombie, Tigaidu, Sakona Ushi Jone, Dilu, Taman Matigao, Tinzin Songye Jabogo, Gulatamagaga, Trin, Topian Tabade.
Kumodo of Yabara Pibare, good car of Ripkari, Pinide, Sam Yakai Bine, Miao Banga, Pinai, Chin, Sire, the Renable Gupia Jamare, Sayabi Ripkari, Jampamurin, Matimine, Pinide, Yakai Bine, Dwayne, Pinai Chin is one in Jalani, Yapoma, Pidang, Suyabaga, Belusima, Sawyer, Niva, the Lelo, Yakai Ludo, Gadi, Musa Lutoma, Begon Tolai Bare, Yakai Bine, Dwayne, Jan, Sejoma, Manega, Seren, Samuema, the Umam, Angerane.
ยาคายมีเนด้วยมาลงเอเรนี่ดีกันในซาลูลูมิโอเยบาดายเอตุนซาวจัมพัมมูรีพิเกบีเลตโลมาเลยยาคายตายนาลันนักการจับเฟรนเนสุยาตโตจาไตเวรีกาเปลี่ยนแทนพิบวานีเซพิดามูเดดาเรมตินเยมูรีจาวเพื่อมีโตเตมูนาวเนียเรยาคายมีเนเรมาแลมันซาตุยเนเนเนเซลูเนมูซีบวาบวาเรแค่แค่พิอาเรเปดีดาแค่ปีดูเรอทูทพิเจ้านาลุงเอเรตัวปิญญาเยแค่นากาโซวาเนจานีเรอเนธามาพิเนราวาปีเนเนตายเดดาดีอตีดีมายาคายมีเนฮา ปัญญาเยเฉินนี่ตลอดเลยก็เน้นจานี่ล่ะอุทุทะเพตักตุวินะอองเจอเนยซออเสพิงาเนซะไตผิดนี่ล่ะอะเพเจ้าม้องณสะเนะเจ้าม้าเสระอองจองตาตออูเตียวมาไม่ရှိတဲ့အနေထားဖြစ်နေရတာကိုရခိုင်ပြည်နယ်ကကိုစားပြုအမျိုးသားလွှတ်တော်ကိုယ်စားလှယ်မှတ်ထုတ်မိကထောက်ပြပြီးအမျိုးသားလွှတ်တော်မှာဒီကနေ့မိကိုထုတ်ခဲ့ပါတယ်
ရခိုင်ပြည်နယ်တွင်မှာယခင်နေ့ကကျင်းပခဲ့တဲ့တက္ကသိုလ်ဝင်ဆောင်ပွဲမှာအကြောင်းသူအကြောင်းသားတအူးမှာမအောင်မြင်ခဲ့တဲ့အကြောင်း22ကြောင်းရှိပါတယ် ချက်ကင်းတက်ကလည်းတက္ကသိုလ်ဝင်ဆောင်ပွဲမှာအောင်မြင်တဲ့သူမရှိတဲ့အကြောင်း23အကြောင်းရှိကြောင်းလေ့လာသိရှိရပါတယ်။ဒါကြောင့်မလို့ရခိုင်ပြည်နယ်ဟာလွန်ခဲ့တဲ့9နှစ်တာအတောအတွင်းမှာအောင်ချက်မိပါတဲ့အကြောင်းရင်းများကိုဝင်ကြီးဌာနအနေနဲ့ဖော်ထုတ်လေ့လာခဲ့ခြင်းရှိမရှိနဲ့အောင်ချက်မိမာရေးအတွက်လိုအပ်တဲ့အစီအစဉ်များအကောင့်ထဲပို့ပေးဖို့အစီအစဉ်ရှိမရှိကိုသိလိုပါသဖြင့်မြို့သားလွှတ
ဒီထားပေါ်မှာတက်ဆရာပညာရေးဝန်ကြီးရဲ့တုံ့ပြန်ချက်နဲ့သူ့ရဲ့အကြံပြုချက်တွေကိုအမျိုးသားလွှတ်တော်ကိုယ်စားလှယ်မှတ်ထုတ်မိကဖီယိုရင်မြန်မာပိုင်းကိုအခုလိုပြောပါတယ်။ရနေပတ်သက်ပြီးတော့ဝန်ကြီးဌာနအနေနဲ့ငါနေလုံးလုံးဒီတိုင်းကြည့်ကြရတဲ့ပတ်သက်ပြီးတော့၄ဆုံးမိတော့ဝန်ကြီးဌာနအနေနဲ့ကတော့တခြားတင်နေတဲ့တိုင်းရဲ့တိုင်းရနေနှိုင်းဆောင်လို့ရှိရင်ရခိုင်ပြည်နယ် မေးထားတာရှိပါတယ်ဒီမေးလအနေနဲ့ပတ်သက် basic ဖြေပြခဲ့တာမရှိပါဘူးအမှိတ်ဆင်မိတိုင်းဒီနေ့ဒီချမ်းတုံးကားတော်မှနေပြီးတော့ဒီလိုမျိုးအောင်ချက်ကြခဲ့တော့ဘယ်လိုဆက်မှုမျိုးပါပါတယ်အခုလိုမျိုးနင်းနေမတင်းလေးချက်နေဖြစ်တယ်ဒီပုံမှန်နဲ့နေပြီးတော့ခိုင်းကြီးနဲ့အစိုးရခိုင်းနေဒီတော်စုအစိုးရဆွဲရနေပြီးတော့အထူးသဖြင့်ဒီနင်းနေတင်းလေးချမ်းနဲ့တောင်းပန်ပါပညာသင်ကြားနေရတဲ့ကျောင်းသူကျောင်းသားများကိုစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာတိုးတက်လာမှုရှိအောင်ဒီလိုမျိုးအကောင့်တွေကိုဖန်တီးရမှာဖြစ်ပါတယ်ဟိုဒါကိုနေပြီးတော့ဝင်ကြီးထိုင်လာနေတဲ့ဆောင်ရွက်ကိုဒီမှနေနေလို့တိုက်တွန်းလိုပါတယ်ချက်
ဒေသတွင်းမတည်ငြိမ်မှုတွေကြောင့်နေစဉ်လူနေမှုဘဝအစည်းအဝေးလုပ်ကိုင်းစားသောက်မှုခက်ခဲပြီးကျောင်းသားမိဘတွေဆင်းရဲကြတယ်လို့ကျောင်းသားတွေကိုစာသင်ခန်းတွေကိုမပို့နိုင်တာတော့ကျောင်းသားနဲ့ဆရာစာသင်ကြောင်းလုံလောက်မှုမရှိတာတွေကြောင့်ကျောင်းပညာရေးအစင်တန်းဒိတ်ပါမှုတွေဖြစ်နေရတာလို့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး IEC ကကိုစစောထုံးကရှုမြင်ပါတယ
်ရခိုင်မှာကဒီစာသင်ကြောင်းတွေကဆရာအရေးတည့်ရောအရေးတည့်ရောမပြည့်စုံတာတွေရှိပါတယ်ဒီသင်္ဘောကိုပစ္စည်းပိုင်းမှာဆိုလို့ချင်းလည်းပဲဒီအရေးတည့်မင်းဘူးပေါ့လေနော်မပြည့်စုံတာတွေလည်းရှိပါတယ်မြန်မာတွေဆင်းရဲကြတဲ့မှုပေါ့လေနုံထားတဲ့အများကြီးတက်လာကြတာရှိတယ်။အဲဒီကြက်တွေမှာစီးပွားမဖြစ်တဲ့ခါကျတော့နေမှာရှိတဲ့ကျောင်းသားမင်းဖားတွေတချို့တော်တော်များကသူရှင်တော့ကောင်းမထမ်းနိုင်တာတွေရှိတယ်။အတန်းငယ်လေးတွေမှာဆိုလို့ရှိရင်မဖြစ်မနေအောင်များမယ်ဆိုတဲ့ပုံစံမျိုးနဲ့ဒီလိုပဲအောင်လာကြတယ်ပေါ့။ဒါပေမဲ့အတန်းအကြီးကြတယ်ကိုယ်နဲ့စီတဲ့လိုရောက်လာပြီဆိုလို့ရှိရင်ခါကျတော့တကယ့်ကိုနှစ်ချက်ဝါးစီစီဖြစ်ရတဲ့ခါကျတော့နိုင်နေမှာပေါ့နော်။အဲ့ဒါကြားလို့ရှိရင်တော့ဒီကောင်းမှုကြားရတဲ့အရာတွေအများများလာရတာဖြစ်ပါတယ်။အဲပဋိပက္ခတွေကလည်းအမြဲတမ်းကြုံတယ်ကျွန်တော်တို့စီမှာကတော့သဘာဝပြည့်နေလေးရှိတယ်။အဲဒီလိုရှင်နေမျိုးမှာ
ပညာရေးဆိုင်ရာချင်းဝေအစီအစဉ်ရေးဆွဲအကောင့်ထဲပေါ်ပြပါလို့ပြည်သူ့ဆိုရာကိုတိုက်တွန်းတဲ့အဆိုပေါ်မှာလဲရှုံးနေခဲ့ပါတယ်။နိုင်ငံလုံးတိုင်းတာနဲ့ပညာဆက်လက်သင်ယူနိုင်ဖို့ငွေကြေးအခက်အခဲရှိနေကြတဲ့ကျောင်းသားလူငယ်တွေအတွက်အခွင့်အလမ်းဆုံးရှုံးမှုတစ်ရပ်ဖြစ်ပါတယ်လို့တင်သွင်းခဲ့သူရခိုင်လွတ်တော်ကိုယ်စားလှယ်မတ်ထုမေကအကြံပြုပါတယ်။ဒီကနေ့မှာပဲမြို့သားလွတ
ပြောပြသွားတာဖြစ်ပါတယ်အမေရိကန်နဲ့ထိုင်ဝမ်နဲ့နိုင်ငံဆက်ဆိုင်တဲ့ဆိုင်တဲ့သတင်းကိုမှကြားခဲ့မှာဖြောပြသွားဖို့ရှိပါတယ်ဒီကြောင့်တိုင်ငယ်မှာတော့အခုတစ်ခါဒီပြည်တွင်းကရွှေဈေးတွေမြင့်တက်နေတဲ့အကြောင်းကိုပြောပြခြင်းပါတယ် ပန်းနေတဲ့လုပ်ငန်းရှင်တွေကြားကချင်းငွေကိစ္စနဲ့ပတ်သက်ပြီးတော့ဘူပန်ရဲ့ထုတ်ပြန်ချက်အဖြစ်မှာပန်းအငွေတွေကိုပြန်ထုတ်ပြီးရွှေဝယ်သူများလာတာကြောင့်ပြည်တွင်းရွှေဈေးလဲတည်ရည်နဲ့တက်လာနေပါတယ်ဒါမဲ့ရန်ကုန်နဲ့မန္တလေးဈေးဘက်အခြေအနေမှာတော့ကွာခြားမှုတွေရှိနေပါတယ်ဒီကြောင့်အပြည့်စုံကတော့ဗီဒီယိုသတင်းနောက်မတ်စုစုကမေးမြန်းပြီးတော့ပြောပို့ထားပါတယ်ခင်ဗျာ
စက်တင်ဘာလ3ရက်နေ့ကစပြီးပြည်တွင်းရွှေဈေးနှုန်းဆန်းချိန်တင်မြင့်တက်လာပါကကမ္ဘာရွှေဈေးတက်တာကြောင့်ဖြစ်သလိုဗန်နဲ့လုပ်ငန်းရှင်တွေကလက်တလောဖြစ်နေတဲ့ပြဿနာတွေကြောင့်ဗန်ကနေငွေထုတ်ပြီးရွှေဝယ်သူမြင့်တက်နေတယ်လို့ရန်ကုန်တိုင်းဒေသကြီးရွှေလုံငန်းရှင်များအသင်းရဲ့ဥက္ကဋ္ဌဦးမျိုးမြင့်ကပြောပါတယ်
တော့ရောက်ပဲအဲ့မှာကြီးကြပ်ရေးလက်ရှိပါတယ်ဒီတဲကြီးရပုံကိုယ်တွေတော့အကုန်လုံးဒီမှာဝိုင်းဝန်းပြီးတော့ထိန်းနေတာပဲအတင်းမှာထိန်းလို့ရပါတယ်အတင်းမှာတော့တင်းလို့စဉ်းစားနေနေရဘာမှပြောစရာမရှိဘူးအပြင်ဈေးွက်ကြီးကြတော့ရွှေဈေးွက်ကြီးကတအားကျယ်တယ်ကျယ်တဲ့ခါကျတော့အပြင်မှာကျတော့ထိန်းလို့မရဘူးဥပမာမမျိုးလို့ဟာမျိုးမော်လမြိုင်လို့ဟာမျိုးမုံရွာလို့ဟာမျိုးတမူးလို့ဟာမျိုးပေါ့ င်ရဆိုင်နမသူတို့ပြန်มาထပ်ပြီးတော့ဈေးတင်ရောင်းနေအဲ့ဒါလေးပါတယ်ပေါ့အဲ့ဒါကြီးကြောက်သွားတားလို့မရဘူး
မူဆက်ပဲလမ်းကြောင်းကကုန်ရံဝင်နေပြီးဝယ်သူများလာတာကြောင့်လဲပြည်တွင်းရွှေဈေးတက်လာတယ်လို့ရွှေလုပ်ငန်းရှင်တွေကပြောပါတယ်ရန်ကုန်ဈေးကွက်မှာတော့ရွှေဝယ်သူတွေများနေပေမဲ့မန္တလေးရွှေဈေးကွက်မှာဝယ်သူထက်ရောင်းသူကပိုများနေတယ်လို့အောင်တမာတိရွှေဆိုင်ရဲ့အထွေထွေမန်နေဂျာဦးမော်ကပြောပါတယ
်ဒီရွှေဈေးပြည့်ရင်ကျွန်တော်တို့ဒီရွှေလောကရဲ့ထုံးစံကဝယ်တဲ့လူနဲ့ရောင်းတဲ့လူပြန်ရောင်းတဲ့လူကများသွားပြီဒီအထယ်ကိုပြောတာနော်အထယ်ကိုပြောတာနော်ရွှေတဲ့ပြည်စည်းကိုပြောတာ
ပြည်ရင်းကရွှေဈေးကွက်မှာရွှေတွေဝယ်ပြီးဈေးတက်တဲ့အခါပြန်ရောင်းတဲ့သူတွေရှိသလိုငွေစားရွှေတုံးစုတဲ့သူတွေလည်းရှိပါတယ်။ဒါပေမဲ့ရွှေရောင်းလိုရတဲ့ဝယ်လိုရမမျှတာကလည်းရွှေဈေးတက်ရတဲ့အကြောင်းနဲ့ပါနေတဲ့အတွက်ရွှေကိုတကယ်မလိုရင်မဝယ်ချဖို့အောင်တမာတိရွှေဆိုင်ရဲ့အထွေထွေမန်နေဂျာဦးမော်ကပြောပါတယ်
။လူတွေကအခုအကြောက်လန့်ပြီးတော့မှရောင်းမှလို့အဲ့ဘာပဲနေထုတ်ပြီးဝယ်တယ်ဆိုတော့အလကားဒီဝယ်တဲ့လူဒီမန်းများလို့ရှင် supply မှာမရှိလို့ရှင်ဈေးကအလိုလိုတက်မှာပဲလေ။အဲ့တော့ရွှေကိုတကယ်မလိုအပ်ဘဲနဲ့ရွှေဝယ်နေတဲ့လူတွေများနေလို့ရှင်မတက်နေမနဲ့လည်းဈေးတက်နေမှာပဲလေအဲ့တော့ရွှေမလိုလို့ရှင်မဝယ်တတ်ပါနဲ့ဒါပဲပြောချင်တယ်
ဒီနေ့စက်တင်ဘာ5ရက်နေ့မှာပြည်တွင်းရွှေဈေး73သိန်းကျော်အထိမြင့်တက်လာနေပြီးကမ္ဘာရွှေဈေး1548ဒေါ်လာအထိမြင့်တက်လာပါတယ်ပြည်တွင်းကရွှေဈေးနှုန်းကိုကမ္ဘာရွှေဈေးနဲ့ပြည်တွင်းဒေါ်လာပေါက်ဈေးကိုမြောက်1.85နဲ့စပြီးအကြမ်းမြင့်ဆန်နှုန်းဈေးတစ်ခုကိုသတ်မှတ်တာပါအဲ့ဒီအပေါ်ဝယ်လိုအားများလာရင်ဈေးကလည်းပိုတိုးတက်သွားတယ်လို့ပြည်တွင်းရွှေဈေးတွက်ချက်မှုကိုသိရပါဗျ
။ပြည်တွင်းရွှေဈေးစံချိန်တင်မြင့်တက်နေတဲ့အကြောင်းကိုမဆုစုကရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါ။နိုင်ငံတကာသတင်းပုဂ္ဂိုလ်မပြောခင်မှာအခုတခါတော့စနေညတိုင်းရည်လီလန်အစီအစဉ်နဲ့ပတ်သက်ပြီးပြောပြချင်ပါတယ
်။ဆရာရှင်များရှင်။နိုင်ငံရေးညတွဲဆုံဆွေးနွေးဖို့ရည်ရွယ်ပြီးထိုးစစ်တွေရက်စဲချမယ့်အကြောင်းတိယမြန်မာနေဆက်အခြေစိုက်ကိုင်းရင်သာလက်မှတ်ကင်အဖွဲ့၃ဘွဲ့ကပြင်လာလိုက်ပါတယ်။တမော်ကစစ်တိုင်း၅တိုင်းမှာတစ်ဖက်သက်အပြည့်ရဲ့နောက်ထပ်သတင်း၃ဘွဲ့တက်တန်းကျိုးကိုပြင်လာခဲ့ပြီးတဲ့ရပ်ပိုင်းတွင်မှာထွက်ပေါ်လာတဲ့လက်မှတ်ကင်အဖွဲ့တွေရဲ့ဒီပြင်ညာချက်ကနေတိုက်ပွဲတွေရက်စဲဖို့ဘလောက်ထိမျှော်လင့်နိုင်မလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။အပြစ်ခက်ရဲစဲရေးတွေအပြန်အလှန်ကြီးညာထားချိန်မှာပဲတိုက်ပွဲတွေလည်းဆက်လက်ပြင်းထန်နေစေမှုလက်နက်ကင်ပြိပတ်ခါတွေရောပါရေးပြည်တွင်းငြိမ်းချမ်းရေးရှေ့ဆက်နိုင်ရေးဘာတွေဆောင်ရွက်ဖို့လိုအပ်နေတယ်လဲဆိုတာတွေကိုသောဒရှင်တွေပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်
နှစ်တုံများနှင့်၃၂၅၅၄ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ဌာနနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်
ကျွန်တော်ရှင်နေနေတဲ့ကျွန်တော်တို့ရဲ့ဒိုင်းရိုက်လေးလိုင်းစီစဉ်မှာဖောင်ဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်လိုပါတယ်။ဗီဒီယိုကနေခြားသမားတွေနဲ့ညာပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတစ်ခါတော့အမေရိကန်နဲ့ထိုင်ဝမ်ဆက်ဆံရေးနဲ့ဆိုင်တဲ့သတင်းတွေကိုပြောပြကြပါမယ်။ထိုင်ဝမ်နဲ့အမေရိကန်ကြားဆက်ဆံရေးဟာဗဒုံးကမှနဲ့မတူ
င်မှာဖြစ်ပါတယ်ဗျာ
F16 တိုက်လေယာဉ်ဓာစင်ပေါင်းများစွာမကြာခင်တိုင်ဝမ်ကိုပို့တော်မှာဖြစ်ပြီးဒါဟာဆယ်စုနှစ်တွေအတွင်းအမေရိကန်တိုင်ဝမ်လက်နက်အကြောင်းအဝယ်မှာအကြီးဆုံးမှာဒီနှစ်အစောပိုင်းကအမေရိကန်ကိုတိုင်ဝမ်သမရလာခဲ့ပါတယ်ဒါဟာတရားဝင်တမန်ဆက်ဆံရေးမရှိတာတော့မှတိုင်ဝမ်အမေရိကန်ဆက်ဆံရေးပိုနီးကပ်လာနေတာကိုသက်သေပြနေတာဖြစ်တယ်လို့ဝန်ကြီးဂျိုးဆက်ဗူးကပြောပါတယ်
I agree with most of the assessment that Taiwan relations
Taiwan နဲ့ American ကြားဆက်ဆံရေးဟာတိတ်ကောင်းနေပြီးဘယ်တော့ကမှမတူအောင်ပိုကောင်းနေနိုင်ခြေရှိတယ်ဆိုတော့သုံးသက်ချက်အများစုကိုကျွန်တော်သဘောတူပါတယ်
အဓိကအကြောင်းကတော့သမ္မတဒေါ်နယ်ထရမ့်ကြောင့်ပါပဲလို့ဝန်ကြီးဂျိုးဆက်ဝူးကဆိုပါတယ
် President Trump is very supportive of Taiwan and Vice President Pence is also
သမ္မတထရမ့်ဟာထိုင်ဝမ်အပေါ်တိတ်ကိုထောက်ခံသူဖြစ်တယ်လို့ဒုသမ္မတမိုက်ပန့်ဟာလည်းထိုင်ဝမ်ရဲ့မိတ်ဆွေကောင်းဖြစ်ပြီးတော့ထိုင်ဝမ်ကိုထောက်ခံလာတဲ့မှတ်တမ်းရှိကြီးရှိထားသူပါအမျိုးသားလုံခြုံရေးကောင်စီနိုင်ငံခြားရေးဌာနနဲ့ကာကွယ်ရေးဌာနကလူတွေဟာလည်းကျွန်တော်တို့ရဲ့တကယ်မိတ်ဆွေကောင်းတွေပါပဲ
1990ပြည်နှစ်တွေမှာတရုတ်ကိုအတိမတ်ပြုချိန်တိုင်ဝမ်နဲ့ဆက်ဆံရေးကိုအမေရိကန်ကအဆင့်လျှော့ချခဲ့ပါတယ်။ဒါပေမဲ့တရုတ်ရန်ကနေကိုကိုကိုတိုင်ဝမ်ကာကွယ်နိုင်စေဖို့အမေရိကန်ကလက်နက်ခဲယံရောင်းပေးနေတာပါ။တရုတ်ကတိုင်ဝမ်ကိုခွဲထွက်ထားတဲ့ပြည်နယ်တစ်ခုဖြစ်သတ်မှတ်ပြီးလိုအပ်ရင်အင်အားသုံးပြန်ယူမယ်လို့ပြောထားပါတယ်။အမေရိကန်နဲ့ဆက်ဆံရေးတိုးတက်ဖို့အစိုးရကလုပ်တာကိုထောက်ခံတယ်လို့တိုင်ဝမ်အာဏာရပါတီအမတ်ဝမ်တင်းယူကပြောပါတယ်
။ If you got against to live next to you and every day he can on the wall yell
ကိုင်းဒီမှာလူတို့တယောက်ရှိနေပြီးတော့အဲ့ဒီလူကနေတိုင်းကိုယ်အိမ်နေရန်ကိုခေါက်ကိုအော်ဟစ်မင်းရင်ငါအိမ်မိမငမိမလို့ပြောမကြရင်မင်းကိုငါလာရိုက်မယ်လို့ပြောနေရင်ကုမိသားစုကိုကာွယ်ဖို့ဘေ့စ်ဘောတုတ်တော့ဂိုင်ထားမှာပါပဲ
ဒါပေမဲ့ဓမ္မရထရမ့်ဟာတိုင်ဝမ်နဲ့ပတ်သက်လို့ဒီလောက်ကြီးခိုင်မာဖို့မရဘူးလို့ဆိုရင်တွေလည်းရှိပါတယ်ဒီထဲမှာတိုင်ပေအခြေဆိုင်Fulbright ပညာတော်သင်ဆုရ Lev Nachman လေအပါအဝင်မှာ
Something that keeps a lot of us up at night is will Taiwan become a bargaining chip for Trump with China?
Taiwan ဟာ Trump အတွက်တရုတ်နဲ့ပေးယူလုပ်တဲ့ကိစ္စတစ်ခုဖြစ်လာမလားဆိုတာကိုကျွန်တော်တို့အတော်များများကစိတ်ပူနေတာပါ
။ Taiwan လိုပဲတရုတ်ရဲ့လွှမ်းမိုးမှုပိုတိုးလာတာကိုရင်ဆိုင်နေရတဲ့အိန္ဒိချင်းဟောင်ကောင်ကဒီမိုကရေစီရေးဆန္ဒပြပွဲတွေအပေါ် Trump ပြောခဲ့ပုံကြောင့်စိတ်ပူလာကြတာပါ။ဆန္ဒပြပွဲတွေဟာအဓိကယုံတွေလို့ Trump ကပြီးခဲ့တဲ့လမှာပြောခဲ့ပြီးဘယ်လိုကင်ပြဲမဲဆိုတာတရုတ်အစိုးရကမူတည်တယ်လို့ပြောထားတာပါ။နောက်ပိုင်းမှာလေတံပြန်ပြောင်းမိမဲ့တရုတ်နဲ့ကုန်သွယ်ရေးအငင်းပွားမှုအကြောင်းပြောရင်ဒီကိစ္စနဲ့တခါတခါချိတ်ပြောနေသေးပါ။ဒါပြင်တချို့ကဖြစ်စေချင်တယ်လို့ဆန္ဒပြပွဲတွေကိုထောက်ခံတဲ့စကားကိုလည်း Trump ကမပြောသေးပါဘူး။ဒါနဲ့ပတ်သက်လို့လည်း Lev Nachman ရဲ့အမြင်က
If Hong Kong and Taiwan are seen as auxiliary pieces to a trade war
ကွန်မေးစစ်ပွဲမှာဟောင်ကောင်နဲ့ထိုင်ဝမ်ကိုအပေးယူလို့ရှိရာကိစ္စတွေအပြင်မြင်ဒီကအရာအလုံးတည်းဘာအဓိပ္ပာယ်ဖြစ်ပါမလဲဒါကနောက်ထပ်အပေးယူလို့ရှိရာတစ်ခုတက်တက်ပါလားဒါမှမဟုတ်ဟောင်ကောင်နဲ့ထိုင်ဝမ်ကဒီမိုကရေစီနီးကြဖွဲ့စည်းရေးရှင်သန်ရေးအမေရိကန်ကတကယ်ပဲထည့်စင်စားမှာပါလား
ထရမ့်ကတိုင်ဝမ်ကိုအပေးယူလို့ဖို့အတုံးချမဲ့လက္ခဏာမတွေ့ရဘူးလို့တိုင်ဝမ်အစိုးရကတော့ VOE ကိုပြောပါတယ်ဒါပေမဲ့လက်ရှိမှာတော့ဒါကမရေရာလာတဲ့အချက်တစ်ခုဖြစ်နေလို့မယ်လို့တိုင်ပေအခြေစိုက်လေ့လာသူလူရဲကျောင်းကပြောပါတယ်
The only thing from my own perspective Taiwan
ကျွန်တော်မြင်ရပြောနိုင်တဲ့တစ်ခုတည်းသောအချက်ကတော့သမ္မတ Trump ထိုင်ဝမ်မှာမရှိတော့ဘူးဆိုတာ Taiwan ကသိချသိထားရဆိုတာပါပဲဆိုတော့ဘာဖြစ်မလဲဆိုတာကျွန်တော်မသိပါဘူးဒါပေမဲ့လုံနိုင်တာကတော့ American အစိုးရနဲ့ဆက်ဆံရေးကိုတစုံလုံးအနေနဲ့ထပ်ပြီးတော့ခိုင်မအောင်ကြိုးစားဖို့ပါပဲ
ဒီအချက်အရဆိုရင်ဖြင့် Taiwan ဟာအောင်မြင်နေတယ်ဆိုတာတန်လျာဖြစ်စရာမရှိပါဘူးခင်ဗျာ
American Taiwan နိုင်ငံဆက်ဆံရေးအခြေအနေနဲ့ပတ်သက်ပြီးတော့အခုကြေကြော်သွင်းပြောပြတာဖြစ်ပါတယ်။ VOE ကနေကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အကြခင်မှာတော့အစီအစဉ်ဒုတိယပိုင်းကိုတင်ဆက်ပေးမှာဖြစ်ပြီးတော့အပတ်စဉ်ကျမကြီးကဏ္ဍဦးအောင်ခင်မြန်မာရေးသုံးသပ်ချက်နဲ့ဒူတိုင်းရင်သတင်းလောက်အစီအစဉ်တွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ဒီလာပါဗီမြန်မာပိုင်းစီစဉ်ကနေ2019ခုနှစ်စက်တင်ဘာ5ရက်ကျန်သာရီနေ့ညပိုင်းတန်လွင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ပေးမဲ့စင်နိုင်တီစီစဉ်တွေကိုတော့ line number 25 32 51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုညပိုင်းဆက်ပြီးထုတ်လွှင့်ပေးမဲ့အစီအစဉ်တွေထဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကျန်းမာရေးကဏ္ဍဦးအောင်ခင်မြန်မာရေးသုံးသပ်ချက်နဲ့အတူ
ကျွန်တော်တို့တိုင်းဒါနဲ့ပတ်သက်တဲ့ဟာလေးတွေအများကြီးလှုပ်ထားတာရှိတယ်။အဲဒီလှုပ်ထားတဲ့အခါကျတော့ကျွန်တော်တို့ကအဲဒီမေးခွန်းဆုံးဖြတ်လိုက်တဲ့အခါကျတော့ကျွန်တော်တို့တိုင်းဒါပါတီကတင်ပြတဲ့အချက်လေးတွေကအခု45ဦးလုံးကမေးထည့်လို့ရှိရင်ကျွန်တော်တို့တင်ပြတဲ့
ဒီအကြောင်းကိုတော့အပတ်စဉ်တိုင်းရင်းသတင်းတော်အစည်းအဝေးမှာတင်ဆက်ပေးသွားဖို့ရှိပါတယ်။ဒီတဲကမှအရင်ဆုံးကျမကြီးကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်။ဒီတစ်ပတ်ကျမကြီးကဏ္ဍမှာတော့ကလေးဖြည့်ဆွတ်စာအပိုင်း1ကိုတင်ပြထားပါတယ်။ကလေးမိခင်တွေအထူးသိကျင်ကြတဲ့ကလေးဖြည့်ဆွတ်စာကျွေးပုံကျွေးနီးကိုနိုင်ငံကဆန်နေနဲ့ညီပြီးတော့ဒီမက်ရလွယ်ခုအောင်ကြပြလေးတစ်ပုဒ်လဲဆက်ထားပါတယ်အချက်ဆက်ချက်ပါတယ်ဒီကလေးဖြည့်ဆက်စာကျွေးပုံကျွေးနီးကြပြတွေကပထမ6ချက်ကဘာတွေဖြစ်ပြီးဘာကိုဆိုလိုပါသလဲဒီကြပြဆက်ထားတဲ့ကလေးထူကူနဲ့စိတ်တက်ကစိုးတက်ကလေးကျမ်းမာပညာဌာနအငြိမ်းစားဌာနမှပါမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคคลีทุกสุขสวัสดีปอมอคดร.สวัสดีครับเราดูที่คลีเงยฤทธิ์ด้วยเนาะที่ชิสุสาจ้วยเนี่ยคามาหมายะลวยออนลูกเสียที่ Facebook ปอมาปอเนาะกระเป๋าลีตบอยีได้เราเราดูเลยมั้ยเสียอะไรจังไม่รู้อะคือดูที่หม่านลวยออนบ่เสียกระเป๋าลีบาต้วยพี่รอเสียရှင်းပြไปบ่ล่ะ
คลีนี่มาอูชิสุสาบ่นี่เจนโน6ล้านที่อ่ะนี่เจนโนตะเนื้อได้ไปเนี่ยบ่มาไม่จ้วยติมูအဲ6လအစပြီးတော့ဒီဖြည့်ဆွယ်အစာတွေကျွေးကြမယ်ပေါ့နော်။တော့ဒါလည်းကလေးမိပါလေးအနေနဲ့အနေနဲ့၄နှစ်ရှိတဲ့မိကုန်ပါလို့ဘယ်လိုဖြည့်ဆွယ်အစာတွေကျွေးရမလဲ။ဘယ်လိုပုံစံနဲ့ကျွေးရမလဲဆိုတာကျွန်တော်တို့အတွက်အနေနဲ့ဉာဏ်ခံတဲ့မိကုန်ပေါ့နော်။အဲကြောင့်လည်းကျွန်တော်တို့ဒီ UNICEF ကတွေ့အကြံပေးချက်ဆက်ချက်ပေါ့နော်။ဒါကိုခြေခံပြီးတော့ဖြည့်ဆွယ်အစာကျွေးမှုရမှတ်ပါဆက်ချက်ကလေးတို့အတွက်ဆိုတဲ့ကြံပေးလေးကျွန်တော်ရဲ့ Facebook page မှာတင်ထားလိုက်တာ
။ဟုတ်ကဲ့ဆရာ။အဲ့တော့နံပါတ်1ချက်ကနေစပြီးတော့ကြော့ပြပေးပါလားဆရာ။အသေးစိတ်လေး။နံ
ပါတ်1ကတော့ဝိဇမကွယ်6လရွယ်တို့တမျိုးလေးတိုက်ပါမယ်။ဖြည့်ဆွဲအစာဟုသမျှ6လရောက်မှဖြည့်ဖြည့်အစာလို့ကျွန်တော်ဆက်ထားပါမယ်။ဘောကတော့ဘာလဲဆိုလို့ရှိရင်မိခင်တို့ဒီဖြည့်ဖြည့်ဆိုတဲ့အာရဖြစ်တဲ့အကောင်းဆုံးအာရလည်းဖြစ်တယ်။ဒါကြောင့်မို့မိခင်တို့တိုက်နေကလေးအတွက်လိုအပ်တဲ့အာရတွေအကုန်ရပြီးသားပါ။ပါပြီးတော့ငါသမင်းကျွေးလိုက်တယ်ဆိုလို့ရှိရင်ကလေးအပိုင်းဝသွားရင်အဲဒီမိခင်တို့ကိုဖြည့်ဝဆိုတော့မှာပေါ့အဲ့တော့ဘာနဲ့တတူလဲဆိုတော့6လမတိုင်ခင်မှာဖြည့်ဆွဲစာကြီးတာဆိုလို့ရှိရင်ကိုကလေးတို့ကိုအကောင်းဆုံးတရားရုံးကိုအကောင်းဆုံးစာဟာရကိုရမယ်စာတော့တစိတ်တစ်ပိုင်းကိုဒုတိယဆင့်တတိယဆင့်စာစာကြီးဖြည့်ပြီးအမေတို့ကကြောက်သွားမှဆိုရပါတယ်ဒါကြောင့်မို့6လအထိမိခင်တို့တနည်းနဲ့တိုက်ရပါမယ်ကြီးလည်းမတိုက်ရပါဘူးနော်အဲဒီကမိခင်တို့ကပါရက်ပဲဖြစ်ပါ
ဟုတ်ကဲ့ဆရာအဲ့တော့ဆိုရကတော့ဒီ6လနောက်ပိုင်းကျမှပဲဖြည့်ဆွက်စာကစကျွေးရမယ်ပေါ့နော်အဲ့ဒီမတိုင်ရင်တော့လုံးဝမကျွေးတင်ဘူးခလေးကိုဒုက္ခပေးနေတယ်ပေါ့ဆရာနော်
ဟုတ်ပါဟုတ်ဒ
Okay, I don't know to check out. Tell up TV the camera, not line up in the check out.
Now, teachers are duty car, silence, or chummy bar. Yala, so much your area. A danger material, so you get a chimney, Shiva. So, our teachers are a duty commodity. You know, he can know a chowla, a silla, not in Longapa. Or chowla, mark a TV in Savio, a legion of Mujura. In a chowla, Peter, and not in a ကျွေးရမယ်လို့ပေါ့နော်အများကြီးပမာဏမြင်တာကျွေးရမယ်လို့ပေါ့ဟုတ်ပါဘူးအဲ့တော့ကျွေးကြီးကနေနည်းနည်းနည်းနည်းနဲ့စားမယ်နောက်ပြီးတော့ကလေးရတစ်ခါကြလည်းမစားဘူးပေါ့နော်အဲ့ကြလည်းဆေးလေးဆေးကြီးလည်းရှိနေချောမျိုးပြီးတော့ကျွေးရမယ်နောက်ပြီးတော့ကျတော့တစ်ခါလာလဲဒီပုံစံတစ်ခါလာလဲဒီပုံစံဆိုရင်ဒီမစားခြင်းပေါ့နော်ရတာလည်းကောင်းမှုအောင်စံပြပလေးနဲ့စားမယ်ငါးစံပြပလေးလုပ်မယ်နောက်ပြီးတော ဒီစားနိုင်တဲ့လောက်ကိုပဲအရင်စားကြည့်သေးဘူးပါဟုတ်ကဲ့ဆရာအဓိကတော့ဒီကလေးစားခြင်းစိတ်ရှိလာအောင်မြှုပ်ဆွဲပေးပေးပါဆရာနော်အတင်းကြံမလို့ဖို့ဖြည့်ဖြည့်ချင်းကြည့်လိုက်ရအောင်ညမှာကြည့်ပြီးတော့ကြည့်ဖို့မကောင်းဟုတ်ကဲ့နောက်တစ်ချက်ကတော့ဆရာလိုက်လာတဲ့နော်တော့ဘကန်ခွက်ရောက်တဲ့စီးမဲ့တန်ရှင်းမှုကရေးကြည့်တယ်သူနည်းနည်းချက်ချင်းကြည့်တော့ဒီနေ့ပြန်ရေးမေးလို့ကျွန်တ မှုနည်းနည်းချက်ပြုတ်ပြီးရတာမှချက်ချင်းကျိုးကိုကောင်းတယ်နောက်တစ်ခါပြန်တွေ့ရမယ်ဆိုလို့ရှိရင်ပြန်တွေ့ဖို့လိုတယ်ပေါ့ခါလေးကိုကျွန်တော်ဆက်ထားပါ
ဟုတ်ကဲ့ဆရာဒီကတော့ဒီစားစာတွေတက်ရှင်းပြီးတော့ပူပူနည်းနည်းဖြစ်ဖို့ပါဆရာနော
်ဟုတ်ပါ
ဟုတ်ကဲ့
ဒီရန်ပူနည်းတော့မရအောင်ပေါ့နော်မင်းတို့လေး
ဟုတ်ကဲ့ဆရာနောက်တစ်ချက်ကောဆရာ
နောက်တစ်ချက်6လဆက်ကြည့်တယ်မှာပမာဏကနည်းနည်းတာပေါ့ခဏကျွန်တော်ပြောလို့ဒီကနေ့တော့ဒီညကစကြေးပြီဆိုရတယ်အများကြီးချွေးကျင်ကြတယ်ပေါ့နော်ဒီညစကြေးကျင်ကြတယ်အဲ့လိုမဟုတ်ပါဘူးပမာဏကြတော့ဒီစားသောက်ကမိခင်တို့နဲ့တော်တော်လေးညောင်းတော့ပြီးပါတစ်ဖြည်းဖြည်းစီကျွန်တော်ကဖြစ်လို့ပြီးဖြေဖို့ပါ
ဟုတ်ကဲ့ဆရာများတိုင်းလည်းမကောင်းဘူးဆရာနော်ဖြည်းဖြည်းချင်းနည်းနည်း
ညားလည်းစားမှာမဟုတ်ဘူးနော
်ဟုတ်ကဲ့ဆရာ
ဒီလိုကျွန်တော်ဖြည်းဖြည်းချင်းတော့ပ
ါဟုတ်ကဲ့အစာပိုင်းဖြစ်တဲ့တက်ပေါ့ဆရာနော်ဟုတ်ကဲ့နောက်တစ်ချက်ကောဆရာကြီးလိုက်နာတင်တာရှိသေးလားဆရာ
နောက်တစ်ချက်ကတော့ဒီမှာငါချက်ကနှစ်ချက်ကျလို့ပုံရိပ်ချွေးဒီကိမျိုးလည်းမကြက်သေးဘူးနော်ကလေးနှစ်ပြန်တက်တယ်ပြည်ပြည်ပြည်နဲ့ပုံချွေးသွားမယ်ပေါ့နော်ဒါပေမဲ့ဒီကိမျိုးဖြတ်ဖို့လည်းမဟုတ်ပါဘူးဆောင်းလာမှစာရီဖြည့်ဆွဲစာကြည့်လို့ဒီကိမျိုးကတစ်နှစ်အထိအနည်းဆုံးအကျေဖို့လိုပါလေ
ဟုတ်ကဲ့ဆရာကြီးအဓိကတော့ဒီကလေးကြိုက်တာကိုပို့ပြီးတော့ကျွေးဖို့ကောင်းတယ်ပေါ့ဆရာနော်သူစိတ်ချိုက်လိုက်ကျွေးတဲ့တပတ်ဟုတ်ကဲ့မြုပ်ကလည်းမဖြတ်တင်သေးဘူ
းဟုတ်တယ်ပါ
ဟုတ်ကဲ့ဆရာ။ခါရတ
ဲ့အောင်ပါလေကြည
့်ရအောင်။ဟုတ်ကဲ့ဆရာ။အဲ့တော့နောက်တစ်ချက်ရောဒီဖြစ်ဆက်ဆက်နဲ့ပတ်သက်ပြီးတော့နံပါတ်6ပေါ့ဆရာနော
်။နံပါတ်6ကတော့ပြောင်းလောင်းသာမှစပြင်းမှာဝါဒီပြင်းတာတက်လွယ်တာပေါ့နော်။ဘုရားဤပြင်းတာထင်တာကကလေးဆိုလို့ရှိရင်မှုန့်နေအောင်ချိန်ရမယ်လို့ထင်တယ်ပေါ့နော်။အမှန်တော့အဲ့လိုမလုပ်ပါဘူး။ဆက်လို့ပြောဖို့ရှိရင်ဟာစားလို့ရပါတယ်။ဒါတော့ဒီမှာဆန်ကျုပ်လိုဟာမျိုးဇွန်တဲ့ခြေဖြစ်နော်။အဲ့ဒါဆိုလို့ရှိရင်စားလို့ရပါတယ်။အဲ့တော့ဘွားရတင်ကြတော့တော်တက်လေပါ။တော့ရှင်းလာရမှာထိုင်ကြကိုယ်တိုင်ကိုင်းရေးစားနိုင်ကြဆက်။ကလေးကရှင်းလာရတော့ရောက်တာလို့ရှိတော့သူကကလေးချုံမို့လို့ ਆਈ ပြေးလိုက်။သူလည်းတူကန်စားတော့တော်တက်ပါ။တော့လည်းတော်လေးထွက်လာတယ်နော်။ဘာမှထပ်သေးတဲ့ဒီတဖို့အမှသွားတာရှိလား။တော့တစ်နေ့သားလေးကိုလည်းတစ်နေ့ဝိုင်းမှသူပါမယ်။ဆိုလိုတာကတစ်နေ့ရှိလို့ရှိရင်အတက်ကျွေးကြတော့သိမလို့တော့ပါဘူး။မိသားစုရဲ့ဒီဝိုင်းမှာမိသားစုနဲ့တူစားလို့ရပါတယ်။ပေကူလာရီစတာရီတော့ကလေးစားမှမဟုတ်ဘူးနော်။ဒါနဲ့စားတော့ပြီဆိုရင်စားလို့ရပါတယ်။တော့ပြော့ပြော့တည်တည်တုံးရချင်းအကောင်းဆုံးကိုသူတွေ့ရည်ဆိုလေးစားနိုင်တော့ဒီနေ့ကလေးစားနိုင်တော့ဒီမှာသားနာပါတော့ဆိုတော့ကျော်လက်ဒီစလေးတွေတုံးချွေးပဲစင်ခေါ်လို့ကျင်းလို့နော်။တော့ကျန်တာကလေးကရာစုကကလေးဆိုရင်ခမင်းတွေလည်းအများကြီးကျွေးရတယ်။ဟင်းကိုမကျွေးရဘူးလို့ဆိုယူဆကြတယ်ပေါ့နော်။တကယ်တော့မှားပါတယ်။အကောင်းဆုံးဟာပေါ့နော်ဆိုတော့ဒီသားစားရတဲ့စားတော့တယ်မှာအကောင်းဆုံးဟာကလေးကိုဦးစားပေးပြီးဖြေရမှာပါ။ဆေးဆင်းရဲတဲ့သူဆိုပါ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
။ကိုမင်းစီစဉ်တင်ဆက်တဲ့အပတ်စဉ်ချမ်းမာရီကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။တိုင်းသတင်းအစီအစဉ်ကိုမကြခင်မှာထုတ်လွှင့်ပေးပါမယ်။အခုတော့ဥအောင်ခင်မြန်မာရေး30ချက်ကိုနားဆင်ရမှာဖြစ်ပါတယ်။ ကမ္ဘာမှာတည်တော်ပြုံးတိမှုတတိယအများဆုံးဟာမြန်မာနိုင်ငံဖြစ်ပါတယ်ပထမကဘရာဇီးဖြစ်ပြီးဒုတိယကတော့အင်ဒိုနီးရှားနိုင်ငံဖြစ်ပါတယ်မြန်မာတည်တော်ပျက်စီးပြုံးတိရပုံကိုဦးအောင်ခင်ကရေးပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ
တတော်ဦးသိတနာကထုတ်ပြန်တဲ့သတင်းတွေမှာတရားမဝင်ပြစ်မဲ့တတော်ဆွဲပစ္စည်းဖမ်းဆီးရမိတဲ့သတင်းတွေကိုအများဆုံးတွေ့နိုင်ပါလေ။ဒီမှုတွေမှာတတော်ဝန်တန်းအကြမ်းလိုက်စားမှုနဲ့ဆက်နွယ်နေတာလည်းရှိပါသေး။တာဝန်ပေါ်လျော့မှုလည်းရှိပါသေး။တတော်ဝန်တန်းတဦးဟာပြည်မြတတော်နယ်မြေဧက9000ကိုထိမ့်သိမ့်ဖို့တာဝန်ယူနေရလို့မနိုင်မနှင်းဖြစ်တာလည်းရှိပါသေး။အများဆုံးအရေးယူခံရတဲ့ဝန်ထမ်းတွေကတော့တော်ကောင်းတဲ့တောအုပ်တွေဖြစ်ပါတယ်။လွတ်လပ်ရေးရစဉ်ကတစ်တောဖုံးလွှမ်းတဲ့ဧရိယာ90ရာခိုင်နှုန်းရှိခဲ့ပေမဲ့အခုတော့40ရာခိုင်နှုန်းသာရှိပါသေး။တစ်တောတင်ရဇာတအရင်အမြင့်ပြည့်စည်လာတာကိုကာကွယ်ဖို့နဲ့ပြည်သူအခြေခံလိုအပ်ချက်ကိုဖြည့်ဆည်းဖို့ဆိုတဲ့ရည်ရွယ်ချက်နဲ့တစ်တောဥပဒေသစ်ကိုပြဋ္ဌာန်းထားတာတစ်နှစ်ရှိသွားပါပြီ။1992တစ်တောဥပဒေကိုရုပ်သိမ်းပြီးအစ်စ်ပြဋ္ဌာန်းတာမှုပုံမူထိရောက်မယ်လို့မျှော်လင့်ရပါသေး။ဒေသခံပြည်သူအစုအဖွဲ့ပိုင်းတစ်တော့လုပ်ငန်းတွေအကောင့်တွေပေါ်ရမှာအခုအညီပေးရမယ်လို့တစ်တော့ဥပဒေသစ်မှာပေါ်ပြထားပါလေ NLD အစိုးရဟာ2016က2021အထိဖြစ်တဲ့ဒုတိယ၅နှစ်စီမံကိန်းအကောင့်တွေပေါ်ဖို့တာဝန်ကျပါသေးစီမံကိန်းသစ်မှာပြည်သူပါဝင်ဖို့ဦးစားပေးပါလေ
2010ကနေ2015အထိတစ်တော့နယ်မြေဧကပေါင်းတတန်းခွဲလောက်ပျက်စီးဆုံးရှုံးနေရတာမို့ကဘာမှာတစ်တော့ပြုံးတိမှုနှုံတတိယအများဆုံးဟာမြန်မာနိုင်ငံဖြစ်ပါတယ်ပထမကဘရာဇီးဖြစ်ပြီးဒုတိယကအင်ဒိုနီးရှားဖြစ်ပါတယ်ဦးသိန်းစိန်အစိုးရလက်ထက်မှာ2011ကနေ2032ခုနှစ်အထိအနည်း20ဘက်စုံစီမံကိန်းချပြီးပအဝန်ကျင်ထိန်းသိမ်းရင်းနဲ့တစ်တော့ဂန္ဓာဖွံ့ဖြိုးတိုးတက်ရေးကိုဆောင်ရွက်ပါတယ်၅နှစ်စီမံကိန်း၄ခုနဲ့အကောင့်ထဲပေါ်မဲ့အနည်း20စီမံကိန်းဖြစ်ပါတယ်NLD အစိုးရဟာ2016ကနေ2021အထိဖြစ်တဲ့ဒုတိယ၅နှစ်စီမံကိန်းကိုအကောင့်ထဲဖော်နေပါတယ်။ဒီစီမံကိန်းမှာပြည်သူလူထုနဲ့ဆိုင်တာ၃ခုရှိပါတယ်။ကျေးလက်လူထုအတွက်အခြေခံတည်တော်အတွက်ပစ္စည်းဖြည့်ဆည်းရေးအိမ်ဆောက်လုပ်ဖို့လိုအပ်တဲ့တစ်ကိုဖြန့်ဝေနိုင်ရေးနဲ့ပတ်ဝန်းကျင်နဲ့တည်တော်ထိန်းသိမ်းရေးမှာလူထုပါဝင်လာစေရေးစတာတွေဖြစ်ပါတယ
်။စိုက်ပျိုးရေးတိုးချဲ့မှုကြောင့်တည်တော်တွေပစ္စည်းရတာများတယ်လို့မကြာမီကထုတ်တဲ့ကမ္ဘာပံအသင်းခန်းစာမှာပေါ်ပြပါလေ2001က2014အထိစင်နစ်ကျော်အတွင်းစိုက်ပျိုးရေးနဲ့တပ်တူတွင်လုပ်ငန်းကြောင့်တစ်တော့ဧရိယာနှစ်ပန်းခွဲဆုံးရှုံးသွားတယ်လို့ဆိုပါတယ်တစ်တော့နယ်မြေအနီးမှာလမ်းပေါက်လို့မှုအခြားအခြေခံအဆောက်အုံတိစောက်တာတွေကလည်းအကြောင်းရင်းတစ်ခုဖြစ်ပါတယ်စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနနဲ့တစ်တော့ဦးစီးဌာနတို့သဘောထားကွဲလွဲတာဟာလေကတ္တနာပေါ်ရတဲ့အကြောင်းရင်းပဲလို့ဆိုပါတယ်စိုက်ပျိုးမြေနဲ့မြေလက်မြေလွတ်မြေရိုင်းကိုစိုက်ပျိုးရေးဌာနကကြီးကြပ်ပြီးတစ်တော့နယ်မြေကိုတစ်တော့ဌာနကကြီးကြပ်ပါတယ
်တစ်တော့နယ်မြေမှာကျိုးဝိုင်းတော်နဲ့ကျိုးပင်ကာကွယ်တော်တွေပါဝင်ပါတယ်တစ်တော့ဌာနကတစ်တော့နယ်မြေကျယ်ဝန်းလာတာကိုလိုလားပြီးစိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဌာနကတော့စိုက်ပျိုးမြေတိုးပွားတာကိုမြင်းညင်းပါတယ်ဒီနေရာမှာဝန်ကြီးဌာနနှစ်ခုထိတ်တိုက်တွေ့ပါတော့တယ်။စိုက်ပျိုးရေးလုပ်ငန်းအားပေးဖို့ရွယ်ပြီးမြေလွတ်မြေလက်မြေရိုင်းဥပဒေကိုပြဋ္ဌာန်းပါတယ်။ဒီဥပဒေရဲ့ပြင်ဆင်ချက်ကိုမနစ်ကပြဋ္ဌာန်းခဲ့ပါတယ်။စံစဘာအပြင်စီတွက်အုံး၊ရာဘာ၊ကြံစတဲ့စိုက်ခင်းတွေတိုးပွားလာအောင်စိုက်ပျိုးမွေးမြူရေးနဲ့ဆယ်မြောင်းဌာနကအားပေးပါတယ်။တရားဝင်စိုက်ပျိုးရေးလုပ်ငန်းချဲ့ထွင်မှုနဲ့တစ်ခိုးထုတ်မှုကြောင့်ကောင်းမွန်တဲ့နယ်မြေတွေပျက်စီးခဲ့ရတယ်လို့ဆိုပါတယ်။တပ်တူတွင်ကြောင့်ကကြင်မန္တလေးနဲ့သကိုင်းတိုင်းမှာတောမြေဧကတသန်းကျော်ဆုံးရှုံးရပါတယ
်။ကျောက်စိမ့်တူဖို့မှုကြောင့်တစ်တော့နေပြည်တော်မကပဲတဘာဝပဝင်းကျင်ပါပျက်စီးရပါတယ်။ဥရုမြင့်နဲ့ချင်းတွင်းမြင့်တလျှောက်ကတစ်တော့တွေပျက်စီးကုန်တာဟာတရားဇတ်တတူဖို့မှုကြောင့်ဖြစ်ပါလေ။ရေအားရစင်းနဲ့ဆယ်မြောင်းတိဆောက်မှုကြောင့်2001က2014အထိဆယ်နှစ်ကျော်ကာလမှာတစ်တော့နေမြေဧကနှစ်သိန်းနီးပါးပျက်စီးသွားပါလေ။ရေကားတိဆောက်မှုကြောင့်မြေဧက3သိန်းခွဲလောက်ရေမြုပ်သွားမယ်လို့ကမှန်းထားပါလေ။စိုက်ပျိုးမြေဧက10သန်းတိုးမဲ့စီမံကိန်းမှာမြေလွတ်မြေလက်မြေရိုင်းရောရိုးရာမြေရောပါဝင်လာပွဲရှိပါလေ။စစ်အာဏာသိမ်းပြီးတဲ့နောက်1990ကစပြီး55နှစ်လောက် ျွန်းနဲ့အခြားတစ်တွေကိုအလွန်အကျွံထုတ်ယူတာဟာတစ်တော်မြေပစ္စည်းပြုံးတည်ရတဲ့အဓိကအကြောင်းရင်းဖြစ်ပါလေ2010မှာကျွန်းတန်ချိန်9သိန်းကျော်နဲ့အခြားတစ်မှာတန်ချိန်3သန်းနီးပါးထုတ်ယူခဲ့ပြီးတဲ့နောက်တစ်ထုတ်လုပ်မှုကျဆင်းလာတယ်လို့ဆိုပါတယ်မြမတစ်တော်ကိုတောကောင်းတောပြင်းနဲ့တောနှိမ်ဆိုပြီး3မျိုးခွဲထားပါတယ်တိုင်းပြည်ဧရိယာ27ရာခိုင်နှုန်းကသာတောကောင်းဖြစ်ပြီးတောပြက်က27ရာခိုင်နှုန်းတောနှိမ်က27ရာခိုင်နှုန်းရှိပါသည်တစ်ထုံယူမှုများလာရင်တောကောင်းဟာတောပြက်ဖြစ်သွားပါလိမ့်ခင်ဗျာ
ဒီမရေ30ချက်စီစဉ်ကိုဥအောင်ခင်ကကိုညာဝင်းအောင်နဲ့အတူတင်ဆက်ပြသွားတာဖြစ်ပါတယ်အခုတခါတော့တိုင်းရင်းသားနယ်စပ်ဒေသတွေမှာဖြစ်ပေါ်နေတဲ့အခြေအနေကိုတင်ဆက်ပေးထားတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပေးမှာပါဒီအစီအစဉ်ကိုတော့ထိုင်းချေဆိုင်တိုင်းရင်းသတင်းနောက်တွေကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတွန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ဘက်မှာပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့လို့ဒေသခံကြေးရွာသား၈ဦးဒဏ်ရာရရှိခဲ့ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲတွေမှာအရက်သားတွေထိခိုက်မှုများပြားလာနေတယ်လို့ယင်သွားလာမှုတွေပိတ်ပင်တားဆီးခံနေရတယ်ဆိုတာနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီကနေရခိုင်အမျိုးသားပါတီကလွတ်တော်ကိုယ်စားလှယ်၂ဦးလှုပ်ထွက်သွားတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကနန်းဟောင်းပါရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်ကြောက်တော်မြို့နယ်တရက်တပင်ကြီးရွာမှာပြစ်ခတ်မှုဖြစ်ပွားခဲ့တဲ့အတွက်ဒေသခံကြီးရွာသား၈ဦးဒဏ်ရာရရှိခဲ့ပါတယ်စတမလ၂ရက်နေ့မွန်းလွဲပိုင်းမှာရွာအပြင်ကပောက်ကွဲတံတွေထွက်ပေါ်ပြီးလက်နက်ငယ်ပြစ်ခတ်မှုကြောင့်လူ၈ဦးဒဏ်ရာရရှိခဲ့တာပါရခိုင်လက်နက်ကိုင်အေအဖွဲ့ကနေရွာထဲအကာအကွယ်ယူပြီးပြစ်ခတ်လို့တပ်မတော်ဘက်ကပြန်လည်ပြစ်ခတ်တာဖြစ်ပြီးဒဏ်ရာရတဲ့သူတွေဟာလည်းအေအေနဲ့ပတ်သက်တဲ့သူတွေလို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ်အေအေဖက်ကတရက်တပင်ကြေးရွာမှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့ပြောပါတယ်ဒဏ်ရာရသူတွေကတော့တရက်တပင်ရွှေတလဲကြောက်တလုံးနဲ့ရပက်ကြေးရွာသားတွေဖြစ်ကြပြီးသူတို့ကိုရွှေကရုဏာလူမှုကူညီရေးအသင်းကကြောက်တော်စီယုံကိုပို့ဆောင်ပေးခဲ့ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်မြောက်ပိုင်းမှာမိတ်၃ဘွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားနေပြီးတော့အရတားပြည်ထိခိုက်မှုများပြားလာသလိုပြည်တော်စုလက်မှတ်ကြီးမှလည်းကားသွားလာမှုပိတ်ပင်စားဆီးမှုတွေခံနေရတာပါကိုခိုင်မြို့နယ်နန်းကိုရွာကျော်မှာစက်တဘာလ၃ရက်နေ့နဲ့၄ရက်နေ့တွေမှာတပ်နဲ့ကင်ဖွဲ့တစ်ခုကနေမော်တော်ယာဉ်တစ်ချို့ကိုတားမြစ်ပြီးမိရှို့ခဲ့ပါတယ်မော်တော်ယာဉ်စီးရီ9စီးထက်မနည်းမိရှို့ခံထားရတယ်လို့ကားသမားတွေကပြောပါတယ်ကိုခိုင်မြို့ကိုရက်ွက်ရှိမှာတိုက်ပွဲတစ်ချိန်ဖြစ်ပွားခဲ့ပြီးကိုခိုင်မြို့ထွက်အေရှာဝေါ်တိုးကွေ့ကြမော်ဟိတ်စုစည်းရွာဘက်မှလည်းတိုက်ပွဲဆက်မှန်ဖြစ်ပွားခဲ့ပါတယ်တိုက်ပွဲတွင်လက်နက်ကြီးကြီးကြောင့်ကလေးနှူးအမျိုးသမီး၃ဦးအပေါင်း၅ဦးသေဆုံးခဲ့ပြီးတော့၃ဦးဒဏ်ရာရရှိခဲ့ပါတယ်တိုက်ပွဲကြောင့်ရွာနဲ့ခြေတက်ဒေသခံရွာသားတွေလည်းစစ်ဘေးလွတ်ရာတန်းချောင်နေရပါတယ်အော်ဂူလနယ်ကတည်းကဆိုရင်တိုက်ပွဲကြောင့်သေဆုံးသူအရသာ18ဦးဒဏ်ရာရရှိသူ28ဦးရှိနေပြီဖြစ်ပါတယ်
ကျမ်းမြေမြောက်ပိုင်းနမ်ခမ်းမြို့နယ်မှာလက်နက်ကိုင်တွေကြားတိုက်ပွဲကြောင့်မုံဝီအုပ်စုမှစစ်ဆောင်ခိုးလုံနေတဲ့မန်ပန်ရွာလူထုဟာလာမယ့်နှစ်စမ်းပိုင်းမှာရွာတစ်ကိုပြောင်းရွှေ့နေထိုင်ကြတော့မှာဖြစ်ပါတယ်ပြီးခဲ့တဲ့2016ခုနှစ်တုန်းက TNLA နဲ့ RCSS ကြား TNLA နဲ့တပ်မတော်ကြားတိုက်ပွဲတွေကြောင့်ရွာမီးရှို့ခံရလို့မုံဝီအုပ်စုရှမ်းစာပင်နေရင်ချင်းမှုရုံးကထိုးပေးတဲ့တဲမှာခိုးလုံနေတဲ့မန်ပန်ရွာသား300ကျော်မိသားစု90ကျော်ဟာလာမယ့်2020မတ်လမှာမင်းဝီနဲ့ဟိုပန်ကြားဟိုပန်ရွာတစ်နေရာမှာပြောင်းရွှေ့နေထိုင်ကြမှာဖြစ်ပါတယ်။လက်ရှိမှာတော့ရွာတစ်နေရာမှာအစိုးရကစစ်ဆောင်တွေအိမ်ဆောက်ဖို့အတွက်မြေနေရာတွေထိုးညှိပေးနေပြီဖြစ်သလိုနေအိမ်တွေဆောက်ဖို့အတွက်တော့ NGO အဖွဲ့တစ်ဖွဲ့ကကမ်းလှမ်းထားကြောင်းနှမ်ခမ်းမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးအေးမောင်ကပြောပါတယ်။
ကရင်ပြည်နယ်မြန်ကြီးမြို့စစ်ဆောင်စခန်းမှာလင်းနစ်နီပါခိုလုံနေထိုင်ပြီးနေရပြန်သွားတဲ့မဲရဝေါ်စစ်ဆောင်တို့ကပြန်လည်ထူထောင်ရေးအတွက်အခက်အခဲကြုံတွေ့နေရပြီးအကူအညီလိုအပ်နေပါတယ်။မဲပရိုခီနဲ့မဲပရိုထအခြေရွာနေရာရှိရွာသားတွေဟာအခုနှစ်ဖေဖော်ဝါရီလကတည်းကနေရပြန်ပြီးဖြစ်ပေမဲ့လည်းစောင့်ဝနေရေးပြန်လည်ထူထောင်ရေးအတွက်အရင်နှီးနဲ့ထူထောင်ရေးလိုအပ်ချက်တွေအကူအညီမရှိတဲ့အတွက်အခက်အခဲကြုံတွေ့နေရတာပါ။
အစိုးရရွာသားတွေအတွက်ပုံလိကလူရှင်တို့ကအခြေခံစားတောက်ကုန်တွေတောက်ရလူသားနာရှိပြီးကံလယ်စုဆောင်ရေးအပိုင်းတွေအတွက်အစိုးရအနေနဲ့တောက်ရကူညီပေးတဲ့လို့အပေါ်စီကူကလည်းကူညီနိုင်မဲ့နေလန်းရှာပေးတဲ့ကြောင့်ကရင်မျိုးသမီးစီယုံသွေးမှုနဲ့နောင်စစ်စစ်ဟဲကပြောပါတယ်မြန်ကြီးကိုစစ်ဆောင်စကန်စစ်ဖေးဆောင်တွေနေရပြန်ဖို့အတွက်မြေမြုပ်မိုင်းနဲ့နေမြေမတင်ရင်ဒေသကြောင့်လက်ရှိစစ်ဆောင်၄000
တ်ဖွဲ့တွေရဲ့လက်နက်ဖြုတ်သိမ်းရေး၊တပ်ဖြတ်သိမ်းရေး၊ကြံလေပေါင်းစည်းရေးနဲ့လုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲရေးအလို့ယုံဆွေးနွေးပွဲတွေကိုမွန်ပြည်သစ်ပါတီကထိုင်းမြန်မာနယ်စပ်တနီယာမှာ၃ရက်ကြာပြုလုပ်ခဲ့ပါတယ်။အဲ့ဒီအလို့ယုံဆွေးနွေးပွဲမှာမွန်ပြည်သစ်ဗဟိုအလို့မှုဆောင်ဖွဲ့ဝင်တွေ၊ဗဟိုကော်မတီဝင်တွေနဲ့စစ်ပတ်အရာရှိတွေစုစုပေါင်း၄၀ဦးခန့်တက်ရောက်ခဲ့ပါတယ်။အစိုးရတပ်မတော်နဲ့ NCA လက်မှတ်ရေးထိုးခဲ့ကြတဲ့တိုင်းနာလက်နက်ကိုင်တွေကြား DDR SSR နဲ့ပတ်သက်ပြီးဆွေးနွေးရမှာလုံးဝအမြင်မတူကြတယ်လို့အခက်အခဲများပြတဲ့အတွက်ကျင်းပပစ္စည်းခဲ့တဲ့21ရာစုပင်လုံအစည်းအဝေးတွေမှာလုံခြုံရေးကဏ္ဍဆွေးနွေးပွဲတွေကိုဆွေးနွေးရုံသာရှိခဲ့ပြီးဆုံးဖြတ်ချက်တစ်ခုမှမချနိုင်ခဲ့ဘူးလို့မွန်ပြည်သက်အရာရှိတဦးကဆိုပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီမှပါဝင်တဲ့ရခိုင်မျိုးသားပါတီကလွတ်တော်ပိုးစလဲ2ဦးဟာကော်မတီကနေစက်တင်ဘာလ3ရက်နေ့ကနှုတ်ထွက်စာတင်သွင်းလိုက်ပါတယ်။ဘာကြောင့်အခုလိုမျိုးကော်မတီအဖွဲ့ဝင်ကနေနှုတ်ထွက်ဖို့လှုံ့ဆော်ရတာပါလဲ။ဒီ45ဦးကော်မတီမှာဘလို့မမျှမတမှုတွေရှိနေပါသလဲ။အကြောင်းစုံကိုတော့ကိုရောဘတ်ကစုစည်းထားပြီးနိုင်ငံရေးကတင်ဆက်ထားပါတယ်။
2008ဖွဲ့စည်းပုံပြင်ဆင်ရေး45ဦးပူးပေါင်းကော်မတီမှပါဝင်တဲ့ရခိုင်မျိုးသားပါတီကမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမြင့်နိုင်နဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်ကျော်စံတို့ကပူးပေါင်းကော်မတီရဲ့ဖွဲ့ဝင်ကနေနှုတ်ထွက်ပြုဖို့စက်တင်ဘာလ3ရက်နေ့ကနှုတ်ဆက်စာတင်သွင်းခဲ့ကြတာပါ။အခုလိုဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီကနေနှုတ်ထွက်ရတဲ့ကိစ္စနဲ့ပတ်သက်ပြီးရခိုင်မျိုးသားပါတီကမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးမြင့်နိုင်ကအခုလိုပြောပါတယ်
။ဖွဲ့စည်းပုံကျွန်တော်မုံချမ်းဆွေးနွေးတဲ့အခါကျတော့မုံချမ်းမှာကအချက်တစ်ချက်ပဲပါမယ်ဆိုတဲ့အခါကျတော့ကျွန်တော်တို့တရားလာပါတီကတင်ပြတဲ့ချက်လေးတွေကအများကြီးရှိတယ်ခင်ဗျာပုံမှန်တွေထဲမှာကျွန်တော်တို့ကတရားလာပါတီဆိုတော့ကျွန်တော်တို့လိုချင်တဲ့ချက်လေးတွေကျွန်တော်တို့ဖြစ်ချင်တဲ့ချက်လေးတွေကျွန်တော်တို့တရားလာနဲ့ပတ်သက်တဲ့ဟာလေးတွေအများကြီးလှုပ်ထားတာရှိတယ်။အဲဒီလှုပ်ထားတဲ့အခါကျတော့ကျွန်တော်တို့ကအဲဒီမေးခွန်းဆုံးဖြတ်လိုက်တဲ့အခါကျတော့ကျွန်တော်တို့တရားလာပါတီကတင်ပြတဲ့ချက်လေးတွေကအခု45ဦးလုံးသာမေးထည့်လို့ရှိရင်ကျွန်တော်တို့တင်ပြတဲ့ချက်တွေကပါလာနေတာအကြောင်းမရှိဘူးဆိုတဲ့ဟာကျွန်တော်တို့သုံးသပ်မိတယ်ခင်ဗျာအဲ့ဒါတွေက
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီကိုအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD က20ဦး၊တပ်မတော်က10ဦး၊ကြံ့ခန့်ရေးပါတီ၊ရခိုင်မျိုးသားပါတီ၊ရှမ်းမျိုးသားဒီမိုကရေစီဖွဲ့ချုပ်တို့က2ဦးစီနဲ့တခြားပါတီက2ဦးစီ45ဦးနဲ့ဖွဲ့စည်းထားတာဖြစ်ပြီးဖွဲ့စည်းပုံပြင်ဆင်ရေးဆိုပြီးချက်ပေါင်း 3,000 ကျော်ကိုတင်သွင်းခဲ့ကြတာပါရခိုင်မျိုးသားပါတီဟာ2008ဖွဲ့စည်းပုံပြင်ဆင်ရေးအဆိုပြုချက်ဒုတိယအများဆုံးတင်သွင်းခဲ့တဲ့ပါတီဖြစ်ပြီးအချက်ပေါင်း858ချက်တင်သွင်းခဲ့တာဖြစ်ပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးအဆိုပြုချက်တွေကိုဆွေးနွေးဆုံးဖြတ်တဲ့အခါမှာကိုယ်စားလှယ်အလိုက်မဲပေးတဲ့စနစ်ကိုကျေတွန်းခဲ့တဲ့အတွက်ကိုယ်စားလှယ်အများစုရှိတဲ့လက်ရှိအန္တရာယ်ပါတီကတော့မဲအတားရရှိမှာဖြစ်သလိုတိုင်းဒေသရဲ့တန်လူလားချက်တွေပါဝင်လန်ကြအကြောင်းမရှိတဲ့အတွက်အခုလိုနှုတ်ဆက်ဖို့ပါတီကနေဆုံးဖြတ်တာဖြစ်တယ်လို့ရခိုင်မျိုးသားပါတီပြောခွင့်ရပုဂ္ဂိုလ်သောအင်းနုစိန်ကပြောပါတယ်
ကျန်းလာစတဲ့ပြီးတော့ဆွေးနွေးကြတဲ့အခါမှာကျမတို့လိုချင်တဲ့စစ်မှန်တဲ့ဒီမိုကရေစီဆက်ကွယ်တည်ထောင်ယူဆိုတဲ့ကလုံးကပါမလာတော့အဲ့ဒီပုံစံကပါမလာတော့မဲခွဲလိုက်လေကိုယ်စားလှယ်အများစုပါတယ်လေရှိအနာရနိုင်ငံရေးပါတီကပဲဟောအတားကြီးရသွားတဲ့အနေအထားရှိကျမတို့ခိုင်မျိုးသားပါတီအပါအဝင်ခြားတိုင်းရင်းသားတွေရဲ့အကြံလူလားချက်တွေကဒီမဲစနစ်အတိုင်းသာဆုံးဖြတ်ပြီးကြည့်ရမယ်ဆိုရင်တော့ပါတခုမှအရာကျင်းလာကြရမရှိဘူးလားတွေ့နေလား
စက်တင်ဘာလ2ရက်နေ့ကလည်း48ဦးကော်မတီဝင်အမျိုးသားညီညွတ်ရေးဒီမိုကရက်တစ်ပါတီကောင်းဆောင်ဦးစိန်ဝင်းကလည်းကော်မတီအတွင်းအဆိုပြုချက်တွေကိုတည်ပြုရမှာလှုပ်ဝက်မဲပေးစနစ်နဲ့ပြုလုပ်ဖို့တင်ပြပေမဲ့ဆောင်ရွက်မပေးတာဖွဲ့စည်းပုံပြင်ဆင်ရေးမူဝါဒဥတည်ချက်၅ချက်ပေါ်မှာလိုက်နာမှုအားနည်းတာတွေကြောင့်နှုတ်ဆက်စွာတင်ခဲ့ပါတယ်ခင်ဗျာ
ဆက်ပြီးတော့ NCA အပြည့်အစာချုပ်မှာလက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီနဲ့လာဟုဒီမိုကရက်တစ်အစည်းအရုံးတို့ဟာတိုင်းနာလက်နက်ကိုင်အဖွဲ့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD အဖွဲ့မှာတင်ပြပါဝင်ခဲ့ပြီလို့အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီအကြောင်းကိုတော့မိကလျာမွန်ကနေစူးစီးတင်ဆက်ပေးသွားမှာပါရှင်
။တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆိုင်ရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားကြတဲ့တိုင်းနာလက်နက်ကိုင်တော်လှန်ရေးဖွဲ့စည်းများရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD စီရေးမှာဝန်ပြည်သက်ပါတီ NNSP နဲ့ဇာဟုဒီမိုကရက်တစ်အစည်းအရုံးတို့ပြီးခဲ့တဲ့ဩဂတ်စ်လ25ရက်နေ့ကတင်းပြဖွဲ့ဝင်ဖြစ်ပါဝင်လာပြီးဖြစ်ပါတယ် ဒီလိုတင်းပြဖွဲ့ဝင်တို့ဖြစ်လာတဲ့အတွက်ငင်းချမ်းရေးဖော်ဆောင်မှုမှာပိုပြီးတော့အားကောင်းလာမယ်လို့လည်းမွန်ပြည်တပ်ပါတီဘ ਹੁ
နိုင်ငံရေးဌာနတာဝန်ခံနိုင်အောင်ငေးကခုလိုပြောပါတယ်ကျွန်တော်တို့ရင်ငါဆိုရင်PBSC+အနေထားအနေနဲ့ပဲပါဝင်လို့ရတယ်ပေါ့နော်အခုဆို PBSC ကမှာအပြည့်ပါဝင်တာဆိုတကယ်ကိုဒီပေါင်းဆောင်ရွက်မှုအပြည့်ရှိရမယ်ကျွန်တော်တို့ဘယ်လိုခုလဲအပြည့်ဝကျွန်တော်တို့ပေါင်းဆောင်ရွက်လို့ရမှာဆိုရင်
ဒီလိုတင်းပြဖွဲ့ဝင်တို့ဖြစ်လာတဲ့အတွက်ငင်းချမ်းရေးဖော်ဆောင်မှုမှာပိုပြီးတော့အားကောင်းလာမယ်လို့လည်းမွန်ပြည်တပ်ပါတီနဲ့တာဟုဒီမိုကရက်တစ်စည်းရုံးတို့ PBSD မှာပါဝင်လာတာကိုလက်ခံကြိုဆိုတယ်လို့လည်းအစိုးရငင်းချမ်းရေးအကြံပေးပုဂ္ဂိုလ်ဦးလှမောင်ရွှေကပြောပါတယ်။မွန်ပြည်တပ်ပါတီနဲ့တာဟုဒီမိုကရက်တစ်စည်းရုံးတို့ NCA ကောင်ထယ်ဖော်မှုပါဝင်ငင်းချမ်းရေးလုပ်ငန်းစဉ်မှာကြုံတွေ့နေရတဲ့တစ်ဆုံမှုတွေကိုဖြေချင်းကြော်လွှားနိုင်ရေးအတွက်တနင်္ဂနွေပြစ်ခတ်တိုက်ခိုက်မှုရက်စင်းရေးသဘောတူစာချုပ်အကောင်ထယ်ဖော်မှုဆိုင်ရာမူပေါင်းတရားကိုစနစ်တကျရေးဆွဲချမှတ်ပြီးအစိုးရနဲ့ဆွေးနွေးသဘောတူညီမှုရယူဖို့အတည်ပြုချမှတ်နိုင်ခဲ့ပါတယ်ရှင်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ။ပရဟန်တီနယ်ချုပ်တော်မြို့နယ်တရက်တပင်ကြီးရွာမှာပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့အတွက်ဒေသခံကြီးရွာသားရှိဦးဒါရရရှိခဲ့ပါတယ်။မြောက်ပိုင်းမှာမိတ်သုံးဖွဲ့နဲ့မြန်မာစစ်တပ်တို့အကြမ်းတိုက်ပွဲပြင်းထန်စွာဖြစ်ပွားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာအရပ်သားတွေထိခိုက်မှုများပြားသလိုယဉ်သွန်းလာမှုတွေပိတ်ပင်တားဆီ
တင်ဆက်သွားမယ်တန်ရင်တင်လာပဲဖြစ်ပါတယ်။နောက်တင်ပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမရ
။တော်ရရှင်ေကုနာဆင်ခဲ့ရတာကတော့အပတ်စဉ်တန်ရင်တင်လာအစီအစဉ်ဖြစ်ပါတယ်။ FM မြန်မာပိုင်းကနေခြားသောရင်းနဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုလိုင်းလုံးမီတာ 19.5 30နဲ့တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။တော်ရရှင်အနေနဲ့ VOA ကိုဝေဖန်ကြံပေးတာတွေပေးခြင်းတယ်တေးသချင်းတောင်းခြင်းတယ်ဆိုတော့ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဒါမှမဟုတ်ကျွန်တော်တို့ကိုဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်ခြင်းတယ်ဆိုရင်တော့1-3-9-9-9-5ဖြစ်ပါတယ် fax နဲ့ဆက်သွယ်ခြင်းတယ်ဆိုရင်တော့1-3-9-9-9-5ဖြစ်ပါတယ်စာလိုက်ကနေတစ်ဆင့်ဆက်သွယ်ခြင်းတယ်ဆိုရင်တော့ VOA American အတံမြန်မာပိုင်းစီစဉ်စာလိုက်တရာမှ855ဘူးစာလိုက်ကြည်ရန်ကုန်မြို့လိုလိမ့်မှုပြီးတော့စာရေးသားပေးပို့နိုင်ပါတယ်အခုတော့သတင်းချင်းချုပ်ကိုကိုအောင်လင်းဦးကတလဲချင်ညာပြီးမှဖြစ်ပါတယ်ခင်ဗျာ
ရန်ကုန်ပြည်ပဆိုင်ရာလေဆိပ်မှာစစ်လေယာဉ်တစ်စင်းလမ်းချော်သွားတဲ့အတွက်ပြည်ပနိုင်ငံတွေကလာတဲ့လေယာဉ်တွေလမ်းကြောင်းပြောင်းဆင်းတဲ့ရာတွေလည်းရှိခဲ့ပါတယ်။တရုတ်နိုင်ငံလုံး Y212F အမျိုးအစားစစ်လေယာဉ်ဟာရန်ကုန်ပြည်ပဆိုင်ရာလေဆိပ်မှာဒီမနက်ပိုင်းအင်ဂျင်တစ်လုံးချို့ယွင်းပြီးလမ်းချော်သွားတာဖြစ်ပါတယ်။လူထိခိုက်မှုမရှိပေမဲ့လေဆိပ်ကိုယာယီပိတ်ထားပြီးပြည်ပကဝင်ရောက်လာမဲ့လေကြောင်းခီးစင်တွေလမ်းကြောင်းပြောင်းပြီးတချို့လေယာဉ်တွေဆိုရင်လည်းအင်ဂျင်တန်းနိုင်ငံမှာရှိတဲ့ဘန်ကောက်မြို့တော်ကလေဆိပ်ကိုဆင့်သက်ခဲ့ကြရတာပါ။ရန်ကုန်လေဆိပ်ရဲ့ Facebook စာမျက်နှာပေါ်မှာတော့ရှင်းလင်းလုပ်ငန်းတွေအတွက်ည7:00နာရီအထိပြည်လမ်းတွေကိုဆက်ပြီးပိတ်ထားမှာဖြစ်တဲ့အကြောင်းကြေညာထားပါတယ်။ဒီကနေ့လာထဲမှာတော့လည်းမြမလေကြောင်းပိုင်းလေရင်တစ်စင်းဟာရှင်းပင်းချမရတဲ့အတွက်အရေးပေါ်ဆင်းသက်ခဲ့ရတဲ့အခြေအနေနဲ့ကြုံရပါတယ်။အခုဖေးချော်သွားခဲ့တဲ့ Y အမျိုးအစားစစ်လေရင်တစ်စင်းဟာလည်း2019ခုနှစ်ဇွန်လတည်းကမြမနိုင်ငံတောင်ပိုင်းမှာပြစ်ချခဲ့ရတာကနေလူ122ဦးထိသေဆုံးခဲ့ရပူပါတယ်။ ရင်းရဒုက္ခသည်နေရပြည်လက်ခံကြဖို့တိုက်တွန်းနေရဆိုတဲ့ဆွဆွဲချင်းနဲ့အကူအညီပေးအဖွဲ့နှစ်ဖွဲ့ကိုဘင်္ဂတိရှာနာမဏိကလုပ်ငန်းတွေလုပ်ခွင့်ပေးလိုက်ပါတယ်။မြချသိရင်ကစီစဉ်ခဲ့တဲ့နေရပြန်ပို့ရေးအစီအစဉ်မောင်မြင်ဖြစ်အောင်တွေးထုတ်ပေးခဲ့တယ်ဆိုတဲ့ဆွဆွဲချင်းနဲ့အမေရိကန်ခြေဆိုင် Advantage ဖွံ့ဖြိုးရေးနဲ့အကူအညီပေးအေဂျင်စီ ADRE နဲ့ဘင်္ဂတိခြေဆိုင်အမကာဆူအစ္စလာမီအဖွဲ့ကိုလုပ်ငန်းလုပ်ခွင့်ပေးလိုက်တာဖြစ်တဲ့အကြောင်းဘင်္ဂတိရှာနာမဏိကပြောဆိုခဲ့တာဖြစ်ပါတယ်။
တရင်ချင်းချုပ်ကိုကိုအောင်လုံးကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညပိုင်းအစည်းအဝေးထုတ်လို့ရမှုကမဆူမှုဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vitex Zonex ဖြစ်ပါတယ် VOA American တန်ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ line meter 25 32 51နဲ့ line meter 190တို့ကနေအတန်လွင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါThis program has come to you from the Voice of America, Washington.